Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရ2018ခုနှစ်ဇွန်လ28ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွာညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကို American ပြည်တွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။ဒါဒုတိယနဲ့သုံးပြီးနောက်ထပ်တိုက်ခိုက်မှုမလုပ်ဘူးသတိပေးတော်မူဆီးရီးယားကအလေးထားပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ကမ္ဘာတဝန်းစိုက်ဘာတိုက်ခိုက်ခံရမှုတွေအိန္ဒိယနိုင်ငံကအကြီးဆုံးကုန်တင်စည်းကမ်းတစ်ခုလည်းဒီကနေ့တိုက်ခိုက်ခံရပါတယ်။ဆီးရီးယားရှေ့ပိုင်းဂျေးရွာတစ်ခုကိုလေကြောင်းတိုက်ခိုက်မှုမှာလူ15ယောက်ထဲမှနေသေဆုံးတယ်လို့လေလံဆောင်ကြည့်အဖွဲ့တွေကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်လို့ရနေတဲ့ဆန်နွယ်နေသူတွေကိုစစ်ဆေးနေတဲ့အချိန်ဘာသာရေးဆရာတဦးတိတ်ဆုံးမှုရဲ့အဖြစ်မှန်ကိုသိအောင်စုံစမ်းသွားမယ်လို့မြန်မာအစိုးရရဲ့ပြောကြားချက်လူကွန်ကူးမှုတိုက်ဖျက်ရေးအစိုးရကအားစိုက်ဆောင်ရွက်မှုရှိတယ်ဆိုတဲ့အမေရိကန်အစိုးရရဲ့သဘောထားဆောင်ရွက်ချက်ကိုအမေရိကန်မြန်မာအစိုးရဘက်ကလည်းကြိုဆိုတယ်ဆိုတဲ့အကြောင်းကိုတော့
နိုင်ငံတကာအနေနဲ့ပေါ့အတိအမှတ်ပြုပြီးတော့ဒီဆောင်ရွက်ချက်ကိုကိုမုံကောင်းမွန်အောင်အချိန်ဟုန်မြင့်မားအောင်
သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။သတင်းထောက်၃ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှန်နဲ့အမှုဖွင့်ထားတဲ့အခြေအနေတခါကဘာတဝမ်းမှာစိုက်ဘာတိုက်ခိုက်မှုအန်ဒီရဲ့ဘလောက်ကြီးထွားလာနေသလဲဆိုတာတွေကိုနားဆင်ကြားရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပါမယ်ရှင်။
ဒေါ်လူးလနဲ့သုံးပြီးနောက်ထပ်တိုက်ခိုက်မှုမလုပ်ဘူးအမေရိကန်ကသတိပေးတာကိုဆီးရီးယားကအလေးထားပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကဒီကနေ့ပြောပါတယ်။သတိပေးတာကိုသူတို့အလေးထားပုံရတယ်ဆိုပြီးဆီးရီးယားသမ္မတဘာရှာအာဆတ်အစိုးရကိုညွှန်ပြီးတော့ဒေါ်လူးလနဲ့သုံးတိုက်ခိုက်တာတွေနောက်ထပ်မလုပ်သေးဘူးလို့ဝန်ကြီးမက်တစ်စ်ကပြောတာပါ။ဆီးရီးယားဆိုရစစ်တပ်ကနောက်ထပ်ဒေါ်လူးလနဲ့သုံးတိုက်ခိုက်တာလုပ်မယ်ဆိုရင်သူရောသူ့ရဲ့စစ်ဖက်ရောကြီးမားတဲ့တန်ဖိုးပေးဆက်ရမယ်ဆိုပြီးသမ္မတအင်ပီရိုပြောခွင့်ရရှောင်းစပိုင်ဆာရဲ့တနင်္လာနေ့နောက်ပိုင်းထုတ်ပြန်ချက်တစ်ခုမှာဆီးရီးယားသမ္မတဘာရှာရဲ့အာဆတ်ကိုသတိပေးထားတာပါဆီးရီးယားမှာနောက်ထပ်ဓာတုလက်နက်နဲ့တိုက်ခိုက်ဖို့ပြင်ဆင်နေနိုင်ခြင်းရှိတယ်ဆိုတာသိထားတယ်လို့အမေရိကန်ထောက်လွှမ်းရေးတွေကပြောပြီးတဲ့နောက်အင်ဖီရိုထုတ်ပြန်ချက်ထွက်လာတာပါဆီးရီးယားတိုက်ခိုက်တွေထိန်းချုပ်ထားတဲ့ခန်းရှေခွန်မြို့မှာဧပြီလ4ရက်နေ့ကဓာတုလက်နက်သုံးတိုက်ခိုက်မှုကြောင့်လူ80ကျော်သေဆုံးခဲ့ရတဲ့ပေါ်အမေရိကန်ပြည်ထောင်စုအပါအဝင်ပြည်ပအစိုးရတွေကအပြင်းအထန်ပြစ်တင်ရှုတ်ချခဲ့ကြပါတယ
်။ဆီးရီးယားရှေ့ပိုင်းက IS အစိုးရတွေထိန်းချုပ်ထားတဲ့ခြေရွာတစ်ခုကိုဒီကနေ့လေကြောင်းကနေတိုက်ခိုက်တာကြောင့်လူ15ယောက်ထက်မနည်းသေဆုံးသွားတယ်လို့အဲ့ဒီဒေသစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောပါတယ်။တချို့ကတော့သေဆုံးသူ35ယောက်ထိရှိမယ်လို့ခန့်မှန်းပါတယ်။ Euphrates မြဝံတလျှောက်ကဒေါ်ဘလန်ခြေရွာကိုအမျိုးအမည်မသိတဲ့ချက်လျင်တွေကနေအဆင့်ဆင့်ပောက်ကွဲစီတဲ့ဘုံတွေကျဲချတာလို့စောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်အဲ့ဒီဒေသမှာအမေရိကန်၊ဆီးရီးယားနဲ့ရုရှားချက်လျင်တွေပြန်တက်လှုပ်ရှားနေတယ်လို့သိထားကြတာပါအဲ့ဒီဒေသအနီးအနားမှာရှိတဲ့အယ်မာယာဒင်းမြို့က IS အချင်းထောင်တစ်ခုကိုညွတ်ပေါင်းအဖွဲ့၄ကြောင်းတိုက်ခတ်မှုကြောင့်58ယောက်သေဆုံးသွားတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးချင်းနေစောင့်ကြည့်လေ့လာရေးအဖွဲ့ကဒီကနေ့ပြောပါရယ်ဒီဆွဆွဲချက်တွေကိုဆက်စစ်သွားမယ်လို့အမေရိကန်ကပြောပါတယ်ဒါပေမဲ့လည်းညွန့်ပေါင်းဖွဲ့ရဲ့တိုက်ခိုက်မှုတွေကိုအတိအကျစစ်ဆင်ထားပြီးမရည်ရွယ်တဲ့ထိခိုက်ပျက်စီးသေဆုံးမှုအလားအလာကိုလျှော့ချနိုင်အောင်နဲ့လက်နက်ကင်မဟုတ်သူတွေမထိခိုက်ရအောင်အကောင့်ထဲပေါ်လှုပ်ဆောင်နေတယ်လို့ဒီစစ်ဘက်ပြောခွင့်ရတဦးက VOA ကိုပြောပါတယ်ရှင
်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီကြောတော်နောက်ခံပေးထားတဲ့တပ်ဖွဲ့တွေကိုအမြောက်နဲ့ပြစ်ခတ်တိုက်ခိုက်တဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့ဆီးရီးယားကပြစ်မှတ်တွေကိုတူရကီတပ်ဖွဲ့တွေကညာရင်းချင်းတိုက်ခိုက်ဖျက်ဆီးပစ်ခဲ့တယ်လို့တူရကီစစ်ဘက်ကဒီကနေ့ပြောပါတယ်အဖရင်ဒေတာဘက်မှာအဲ့ဒီလိုတိုက်ခိုက်ခဲ့တာလို့တူရကီစစ်တပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ YPG လို့ခေါ်တဲ့ကတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟာအမေရိကန်ကျောရုံးနောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ထဲမှာအဓိကစိတ်ပိုင်းတစ်ခုအဖြစ်ပါဝင်နေတာပါ။အထူးသဖြင့် IS အစွန်ရောက်အဖွဲ့ကသူတို့မျိုးတော်အဖြစ်ကျင်ညာထားတဲ့ရက်ကာမျိုးမှာ IS တွေကိုဆက်ပြီးတိုက်ခိုက်နေတာမှာအဓိကပါဝင်နေပါတယ်။ဒါပေမဲ့တူရကီကတော့ကတ်လက်နက်ကင်တွေဟာတရားမဝင်ကာဒစ္စတန်လူ့သမားပါတီ PKK နဲ့ချိတ်ဆက်ရှိတယ်လို့မြင်ပြီးအပြင်းထန်ဆန့်ကျင်ပါတယ်။PKK အဖွဲ့ဟာ1980ပြည်နှစ်တွေကတည်းကတူရကီအရှေ့တောင်ပိုင်းမှာလက်နက်ကင်ပုံကန်နေတာပါ YPG ကိုအမေရိကန်ကထောက်ပံ့နေတဲ့အထက်မှာလက်နက်ခဲယမ်းတွေလည်းပါဝင်ပြီးအဲ့ဒီလက်နက်တွေ PKK လက်နက်ကင်တွေလက်ထဲရောက်သွားမှာကိုတူရကီကစိုးရိမ်ပါတယ်ရက်ကာမျိုးကိုသိမ်းနိုင်ပြီးရင်အဲ့ဒီလက်နက်တွေကိုအမေရိကန်ကပြန်သိမ်းမယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအမှတ်ခံပြောဆိုထားကြောင်းတူရကီအစိုးရကပြောပါတယ်ဒါပေမဲ့လည်း YPG ကိုအမေရိကန်ကဆက်ပြီးထောက်ပံ့သွားမယ်ဆိုတာဝန်ကြီးမက်ဒစ်ကအင်ကာနေမှာအရေးအမွေပြောခဲ့ပါတယ်
က ကမ္ဘာတစ်ဝန်းဆိုင်ဘာအင်တာနက်တိုက်ခိုက်မှုတွေဒီရက်ပိုင်းကြုံနေရတာမှာအိန္ဒိယနိုင်ငံကအကြီးဆုံးကုန်တင်စိတ်ကမ်းတစ်ခုလည်းဒီကနေ့တိုက်ခိုက်တာခံရပါဗျ။အစိုးရဌာနချုပ်ရုံးနေတဲ့စီးပွားရေးလုပ်ငန်းတွေမှာကွန်ပျူတာစနစ်ကိုသုံးပြီးငွေညစ်တန်းယူတဲ့ ransomware code သုံးပြီးတော့တိုက်ခိုက်တာတွေခံရတာပါ။မိုဘိုင်းမျိုးကဂျဝါဟာလယ်နေရူးစိတ်ကမ်းမှာကြုံရတဲ့စိုက်ဘာတိုက်ခိုက်မှုမှာဒိမက်နိုင်ငံကတည်ယူပို့ဆောင်ရေးဝန်ဆောင်မှုကုမ္ပဏီ AP Mola Myas ကစီမံခန့်ခွဲတဲ့ကုန်တင်ကုန်ချစိတ်ကမ်းနေရာကကွန်ပျူတာတွေလည်းပါပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေမှာအင်္ဂါနေ့တုန်းကစိုက်ဘာတိုက်ခိုက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တာနဲ့အမျှစိတ်ကမ်းတော်များများမှာရှိတဲ့သူတို့ရဲ့ကွန်ပျူတာတွေတိုက်ခိုက်ခံရတဲ့အကြောင်းဒီကုမ္ပဏီကပြောပါတယ်။ဩစတြေးလျနိုင်ငံကကုမ္ပဏီတစ်ခုမှလည်းဒီပြန်ပေးငွေတောင်းတဲ့ ransomware computer virus နဲ့တိုက်ခိုက်တာခံရပြီးတော့တဟအခုကမ္ဘာတစ်ဝန်းမှာဖြစ်နေတဲ့အဖြစ်နဲ့အတူတူပဲလားဆိုတော့တာဝန်ရှိသူတွေကအတိမပြုနိုင်သေးပေမဲ့လို့အလားတူဖြစ်နိုင်ခြင်းများတဲ့အကြောင်းဩစတြေးလျစိုက်ဘာလုံခြုံရေးဝန်ကြီးတန်တဟန်ကသတင်းတောက်တွေကိုဒီကနေ့ပြောပါရယ်စိုက်ဘာတိုက်ခိုက်ခံရတဲ့အကြောင်းပထမဆုံးသတင်းထွက်ခဲ့တာကတော့ယူကရိန်းနိုင်ငံကဘန်တွေအစိုးရရုံးနေတဲ့လေးစိတ်တွေမှာဖြစ်ပါရယ်ကမ္ဘာတစ်ဝန်းစိုက်ဘာတိုက်ခိုက်တာကိုခံရတဲ့နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေထဲမှာတော့ American Mark Seawa ထုတ်လုပ်ရေးကုမ္ပဏီ Russia က Rosneft ရေနံကုမ္ပဏီနောက်ဒိမက်နိုင်ငံက AP Mola Myas တဲ့ယူပို့ဆောင်ရေးကုမ္ပဏီ Britain က WPP ကြော်ညာလုပ်ငန်းကုမ္ပဏီနဲ့ပြည်ထောင်နိုင်ငံက Saint Gobain ဆက်မှုလုပ်ငန်းအဖွဲ့တွေပါဝင်ပါတယ်ရှင
် View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုကနေဗိုလ်ဒူးညဘက်တရုံးတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကာတာနိုင်ငံနဲ့ပင်လယ်ကွေ့အင်းကြီးချင်းနိုင်ငံတွေကြားအရှိန်မြင့်လာနေတဲ့ထိတဲ့ပြစ်မှုအဆုံးသတ်ရေးဂျာဝင်ဆစ်ဆက်ပေးဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာကာတာနဲ့ကူဝေးနိုင်ငံတွေကထိတ်တန်းတာဝန်ရှိသူတွေနဲ့အင်္ဂါနေ့ကတွေ့ဆုံပါတယ်။အမေရိကန်ရဲ့အခိုင်အမာမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ကာတာနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီး Sheikh Mohammed bin Abdul Rahman Al Thani နဲ့ဝန်ကြီး Tillerson တို့ဝါရှင်တန်မြို့တော်မှာတွေ့ဆုံပါတယ်။တခါအင်္ဂါနေ့နောက်ပိုင်းမှာတော့ကူဝေးအစိုးရအဖွဲ့ရေးရာဝန်ကြီးနဲ့ယာယီတန်ကြားရေးဝန်ကြီး Sheikh Mohammed Abdul El Sabah နဲ့ဝန်ကြီးတီလာဆန်တွေ့ဆုံပါတယ်။ဆော်ဒီအာရေဗျနဲ့တခြားအာရဗ်နိုင်ငံတွေကကာတာနိုင်ငံအပေါ်ကုန်သွယ်ရေးနဲ့တန်မှန်ရေးရာပိတ်ဆို့အရေးကြီးမှုတွေချမှတ်ပြီးသတင်းသုံးပတ်အကြာမှာအခုလိုတွေ့ဆုံဆွေးနွေးကြတာပါ။ပင်လယ်ကွေ့နိုင်ငံတွေအကြားအငင်းပွားနေတဲ့အပေါ်တန်မှန်ရေးအဖြစ်တစ်ခုရဖို့ကြိုးစားရမှာတွေ့ဆုံဆွေးနွေးတာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဝန်ကြီးတီလာဆန်ကပြောပါတယ်။ဒါပေမဲ့လည်းဆော်ဒီအာရေဗျ၊ဘာရိန်၊အီဂျစ်နဲ့အာရဗ်စော်ဘောများပြည်တော်စုတို့ကတော့သူတို့ရဲ့73ချက်ပါတောင်းဆိုချက်တွေကိုအလျှော့ပေးလိုတဲ့အရေးလက္ခဏာမပြသေးပါဘူး။အဲ့ဒီအထက်မှာကာတာအနေနဲ့အီရန်နဲ့ဆက်ဆံရေးကိုအဆင့်လျှော့ချဖို့နဲ့ကာတာအစိုးရကရန်ပုံငွေထောက်ပံ့ထားတဲ့အယ်ဂျာဇီးရာသတင်းဌာနကိုပိတ်ပစ်ဖို့လိုပါဝင်ပါတယ်။ကာတာနိုင်ငံဟာအစိုးရဝါဒီအုပ်စုတွေကိုထောက်ခံမှပုံနေပြီးဒေသတွင်မတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့ဆော်ဒီဥဆောင်တဲ့အုပ်စုကဆွဆွဲပြီးတော့ဇွန်လ9ရက်နေ့မှာပဲဆက်ဆံရေးအားလုံးကိုရပ်ဆိုင်းခဲ့တာပါ။ကာတာကတော့အဲ့ဒီဆွဆွဲချက်တွေအားလုံးကိုညှင်းဆို့ထားပါတယ်။
ဗင်နီဇွဲလားနိုင်ငံမှာခုံယူခံလိုက်ရတဲ့ရဲတပ်ဖွဲ့ရဟတ်ရင်ကနေပြည်ထရေးဝင်ကြီးဌာနနဲ့တရားရုံးချုပ်တို့ကိုအင်္ဂါနေ့ကပြစ်ခတ်တိုက်ခိုက်တယ်လို့သမ္မတနီကိုလတ်စ်မာဒူရိုကပြောပါရယ်။ဂျာဟာသူ့ကိုရာဟုကဖြုတ်ချဖို့ကြိုးစားနေသူတွေရဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့သမ္မတကဆိုပါရယ်။ဝင်ကြီးဌာနအဆောက်အဦးကိုရဟတ်ရင်ကနေ15ချက်ပြစ်ခတ်ပြီးတရားရုံးချုပ်ထဲကိုလက်ပစ်ပုံ၄လုံးထပ်မံနေပြစ်ချခဲ့တယ်လို့ဆက်သွယ်ရေးနဲ့ပြန်ကြားရေးဝင်ကြီးအနက်စတိုဗီလ်ဂက်စ်ကပြောပါရယ်။ရဟတ်ရင်မောင်းသူဟာအော်စကာ ပဲရက်စ်ဖြစ်တယ်လို့ဝင်ကြီးဗီလ်ဂက်စ်ကပြောပါရယ်။Paris ကတော့သူဟာသမရမာဒူရိုကိုပုံကန်သူတူအဖြစ်သူ့ရဲ့ Instagram စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောဆိုထားပါဗျ။တိုက်ခတ်မှုရဲ့လက်သေးတွေကိုလိုက်နှိမ်နေဖို့ Venezuela အစုတက်ဖွဲ့ကိုသမရကညွှန်ကြားထားပြီးအကြမ်းဖက်မှုကိုအကြမ်းဖက်လုပ်ရတဲ့ပဲတုံ့ပြန်သွားမယ်လို့ပြောပါဗျ။ Venezuela နိုင်ငံမှာလအတော်ကြဖြစ်နေတဲ့အစိုးရဆန့်ကျင်ရေးစနပြပွဲတွေကနေအကြမ်းဖက်အခြေအနေထိမကြာခဏရောက်သွားပြီးလူ85ဦးထက်မနည်းသေဆုံးခဲ့ပြီးတော့ရာပေါင်းများစွာဒဏ်ရာရခဲ့ပါဗျ။ကမ္ဘာစွန့်အင်စင်းလုံးကျဆင်းတာဆိုရှယ်လစ်မူဝါဒတွေနဲ့အချင်းပြဲချဆတာတွေကြောင့်ရေနံပေါ်ကျွေွားတဲ့ဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးအကြီးအကျယ်အထိနာပြီးအခြေခံကုန်ပစ္စည်းတွေဆူဆူဝါးဝါပြတ်တောက်တဲ့အခြေအနေကိုရောက်နေတာပါရှင
်။အသေးခံဘုံခွဲသူတွေကိုအာဇာနည်တွေဖြစ်သတ်မှတ်နိုင်တယ်ဆိုတဲ့အယူအဆကိုပုံရမ်းမင်းကြီးဖရန်စစ်ကပယ်ချလိုက်ပါတယ်။တကယ်အာဇာနည်တွေဟာတခြားသူတွေကိုအန်ဒရမပေးဘဲစိတ်တဘောတော်နူးညံ့နေရိုးဖြောင်းနေသူတို့ယုံကြည်ကိုးကွယ်ရာကိုဖျားသခင်ရဲ့စစ်မှန်တဲ့သားသမီးတွေတစ်ဖွဲ့စီကတ်တယ်လို့ပုံရမ်းမင်းကမိန့်ပါတယ်။ဘူရန်မင်းကြီးကသူ့ရဲ့သတင်းပတ်စင်ဗိုလ်ဒူးနေတိုင်းလုပ်တဲ့ဘာသာရေးဆိုင်ရာအမေအဖြစ်သင်ခန်းစာမှာအာဇာနည်တွေရဲ့စွန့်အားနဲ့ပတ်သက်ပြီးအထူးမိန့်ကြားပြောဆိုတာပါ။ အရှေ့လက်ပိုင်းနဲ့ကမ္ဘာတခြားနေရာတွေမှာခရစ်ယာန်လူနည်းစုတွေကိုအစ္စလာမ်အစွန်းရောက်ဝါဒီတွေကတိုက်ခိုက်တာတွေရှိနေကြမှာပဲသူမကြာခဏမိန့်ကြားပြောဆိုလို့ရှိတဲ့အကြောင်းအရာကိုထပ်ပြီးပြောဆိုတာဖြစ်ပါတယ်ဗာတီကန်ခရစ်ယာန်ကျောင်းတော်အစောပိုင်းကာလတွေထဲဒီကနေ့ခေတ်မှာခရစ်ယာန်အာဇာနည်တွေပိုများလာတယ်လို့လည်းပုံရမ်းမင်းကမိန့်ကြားသွားပါတယ်
အီရန်နိုင်ငံမိုဆူးမြို့အနောက်ဘက်အစွန်းမှာ IS စစ်သွေးကြွားတွေတံပြန်တိုက်ခိုက်တာကြောင့် IS တွေရဲ့နောက်ဆုံးခြေကုပ်နေရာဖြစ်တဲ့ OCD အရက်ကိုသိမ်းနိုင်မှုနှောက်နှေးနေတယ်လို့အီရတ်တပ်ဖွဲ့တွေကအင်္ဂါနေ့မှာပြောပါရယ်ရှီယောင်မြို့ရဲ့လမ်းချင်းတွေမှာအင်္ဂါနေ့ကပြင်းထန်တဲ့တိုက်ပွဲဖြစ်ခဲ့ပြီးတော့ IS အစွန်းရောက်တွေဟာအနီးကပ်ပုံးကွယ်ပြီးတော့ပြန်တိုက်နေကြတာပါ OCD ရဲ့နေရာတချို့နေရာတွေမှာဆိုရင်နှစ်ဖက်အကြားပေတရာလောက်တာမဝေးတာကြောင့်လက်ဖြစ်ပုံနဲ့လှမ်းပစ်နိုင်လောက်အောင်နီးကပ်နေပြီးမျက်နှာချင်းဆိုင်တပ်ပုတ်ရမယ့်အနေထားရလူနီးဖြစ်နေပါပြီ။ရှေးမြို့ဟောင်းရဲ့အကျွင်းကျန်နေရာတွေစီရွှေ့ပြောင်းသွားနေကြတဲ့ IS အစွန်းရောက်တွေကိုလက်ဖြောင့်တနတ်သမားတွေကပစ်ခတ်ဖို့ကြိုးစားနေတာနဲ့အမျှလမ်းတွေဟာအနေရရှိတဲ့အတွက်အီရတ်ဖက်ဒရယ်ရဲတပ်ဖွဲ့ဟာနေရအပေါက်တွေကိုကျော်ဖြတ်ပြီး IS တွေကိုလိုက်တိုက်နေရပါတယ်။မျိုးရဲ့အဲ့ဒီအရက်ဖက်မှာတိုက်ပွဲအပြင်းထန်ဖြစ်နေတဲ့ကြားမှာပဲထွက်မပြေးနိုင်တဲ့အရက်သားတွေပိတ်မိနေသေးပါမျိုးလက်တလျှောက်ကရှေ့တန်းနေရာတွေမှာရင်းတဲ့အစားအစာတွေကိုလူတွေကလိုက်ဝေပေးနေပါဗါး IS အစိုးရအဖွဲ့ထိန်းချုပ်ထားတဲ့မိုဆူးမြို့ဟာအခုဆိုရင် OCD အရက်မှာ 2.1 ကီလိုမီတာလောက်ပဲကျန်တော့ပြီးတော့အချိန်သိပ်မချာပဲအဲ့ဒီနေရာကိုသိမ်းနိုင်မယ်လို့ IRA တပ်ဖွဲ့တွေကအခိုင်အမာယုံကြည်ထားပါတယ်ဒါပေမဲ့လည်း IS တွေကမိုဆူးမြို့အတွင်းရက်ကွက်တချို့မှာတံပြန်တိုက်ခတ်မှုတွေအတော်များများလုပ်ခဲ့တာကြောင့်မိုဆူးနယ်တခြားနေရာတွေကနေ IS တွေကိုတိုက်ထုတ်ပစ်နိုင်ပြီးရင်တောင်မှဒီအစိုးရအဖွဲ့ရဲ့ချင်းချောက်မှုဆက်ရှိနေနိုင်သေးတာကိုပြနေပါတယ်ရှင်
တရုတ်နိုင်ငံမှာမျိုးသားလုံးညွတ်ရေးဆိုတဲ့အကြောင်းပြချက်နဲ့တန်မြားရှိသူတွေကိုစောင့်ကြည့်ခွင့်အိမ်တွေနဲ့ရုံးတွေကိုစီးနှင်းရှာဖွေပြီးဘိုင်းဆိုင်ပစ္စည်းတွေကိုတင်စီခွင့်စားတဲ့လုပ်ပိုင်ခွင့်တွေအာဏာပိုင်တွေကိုပေးထားတဲ့ထောက်လှမ်းရေးဆိုင်ရာဥပဒေအသစ်တစ်ခုကိုဒီကနေ့ပဲပြဋ္ဌာန်းလိုက်ပါတယ်။ဒါဟာအပြင်လုံခြုံရေးဆိုင်ရာချင်းချောက်မှုတွေကိုကာကွယ်တားဆီးဖို့သမရရှိချင်းဖြင့်လှုပ်ဆောင်နေတာတွေထဲမှာအခုနောက်ဆုံးထွက်လာတဲ့လို့ရဖြစ်ပြီးအလင်းမြန်မဲ့တွန်းအားပေးပြဋ္ဌာန်းခဲ့တာပါ။အများပြည်သူစီကအကြံဉာဏ်ညှိနှိုင်းတာကိုတစ်ချိန်မဲ့လုပ်ပြီးတဲ့နောက်ကွန်မြူနတီပါတီအမြဲတမ်းကော်မတီကဥပဒေကိုပြဋ္ဌာန်းပေးခဲ့တာပဲ။ပုံမှန်အားဖြင့်ဆိုရင်အခုလိုအငင်းပွားပွဲဆုံးဖြတ်ချက်တွေအတွက်လူလူစီကအကြံဉာဏ်ညှိနှိုင်းတာကိုနှစ်ချိန်သုံးချိန်လောက်လုပ်လို့ရှိတာပါအခုဆိုရင်ပြည်ရင်းပြည်ပလူပုဂ္ဂိုလ်တွေကိုစောင့်ကြည့်ပြီးစုံစမ်းစစ်ဆေးဖို့အာဏာပိုင်တွေမှလုပ်ပိုင်ခွင့်အာဏာရှိတော့ပါပြီအစိုးရကအပြင်းထန်စောင့်ကြည့်လာမယ့်ပေါ်အထူးသဖြင့်တရုတ်တက်ကြွလှုပ်ရှားသူတွေကစိုးရိမ်ကြပါတယ်ခင်ဗျာ
မဟုတ်ဘူးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျသိန်းနဲ့မက်ကင်ဖြူထွေးတို့ကြီးညာပေးခဲ့တာပါအခုမြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်မြန်မာနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအစိုးရဘက်ကအားဆိုင်ဆောင်ရွက်မှုတွေရှိလာတယ်လို့ထောက်ပြပြီးအမေရိကန်အစိုးရကအဆင့်တိုးမြင့်ပေးလိုက်တာကိုမြန်မာအစိုးရဘက်ကကြိုဆိုပါတယ်။တစ်ဖက်မှာတော့မြန်မာရွှေ့ပြောင်းအများစုသွားရောက်ရာထိုင်းနဲ့တရုတ်နိုင်ငံတွေဘက်မှာရောင်းစားခံရအတိအဓမ္မပြုကျင့်ခံရမှုတွေ၊ဒိန်ကုန်ကူးခံရမှုတွေ၊အတိအဓမ္မလက်ထပ်ခံတာတွေကတော့ပုံမှန်ရှိနေဆဲဖြစ်ပြီးမြန်မာအစိုးရဘက်ကပိုးပြီးအားဆိုင်ဆောင်ရွက်ဖို့လိုနေသေးတဲ့အကြောင်းလူကုန်ကူးမှုအခြေအနေကိုစောင့်ကြည့်နေသူတွေကထောက်ပြထားပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါရှင
်အမေရိကန်နိုင်ငံဈာယေးဝန်ကြီးဌာနရဲ့နှစ်စဉ်လူကုန်ကူးမှုဆိုင်ရာအစည်းအခမ်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံအဖြစ်အဆင့်တိုးပေးလိုက်ပါတယ်ကလေးစစ်သားတွေပြန်လွှတ်ပေးတာနောက်အစိုးရတာဝန်ရှိသူတွေထဲမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ပြီးပြီးပြင်းပြင်းစောင့်ရွက်လာသူတွေရှိတာကြောင့်လို့ထောက်ပြပြီးအခုလိုအဆင့်တိုးပေးတာဖြစ်ပါတယ်အခုလိုအဆင့်တိုးပေးတဲ့အပေါ်မြန်မာနိုင်ငံအနေနဲ့ကြိုးဆိုတယ်လို့နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးစော်ထေးကပြောပါတယ်
မြန်မာနိုင်ငံအနေနဲ့1998ခုနှစ်ကစပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးတာစီကာပေါ်လေးပေါ့နှိမ့်နေဒါတွေကိုကျွန်တော်တို့က9နှစ်စီမံရေး9နှစ်စီမံရေးနဲ့လှုပ်ဆောင်လာတာဖြစ်တယ်ပေါ့နော်အဲ့ပေါ်မှာဟိုနိုင်ငံတကာအနေနဲ့ပေါ့အတိမပြုပြီးတော့ဒီဆောင်ရွက်ချက်တွေပုံမှန်ကောင်းမွန်အောင်အချိန်ဟုန်မြင့်မားအောင်တွန်းအားပေးမှုတွေအတိမပြုမှုတွေလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ကမြင်ပါတယ်ဒါပဲပြောပြောဒီ report မှာကျွန်တော်တို့ကိုတာ2 watch list ပြန်ပြီးတော့မူလနေရာပေါ့နော်မူလအဆင့်ကိုပြန်ရောက်တဲ့အတွက်ဘာပဲဆိုတော့ဒါကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုတယ်ကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကနေတိုးတက်မှုရှိနေတယ်ဆိုတော့ပြတ်တယ်လို့ကျွန်တော်ကယုံကြည်ပါတယ
်လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်ကနေလူကုန်ကူးမှုတိုက်ဖျက်ရေးစောင့်ကြည့်ခံအဆင့်ကိုတိုးလာတဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်နက်ကန်တပ်ဖွဲ့တွေမှာကလေးစစ်သားတွေအသုံးပြုမှုကလေးစစ်သားစုဆောင်းသူအာဏာပိုင်တွေကိုထိတိယောက်ယောက်အရေးယူနိုင်ဖို့နောက်အများစုထိုင်းနဲ့တရုတ်နိုင်ငံတို့အပြင်တခြားပြည်ပနိုင်ငံတွေမှာမြန်မာနိုင်ငံသားတွေရောင်းစားကျွန့်ပြုလိန်ကျွန်းတွေအဖြစ်ခိုင်းစေခံရမှုတွေကိုတိုက်ဖျက်နိုင်ရေးဆောင်ရွက်ဖို့ကိုလည်းအမေရိကန်ကတိုက်တွန်းထားပါတယ် စစ်ပွဲတွေဆင်းရဲမွဲတေမှုတွေကြောင့်အင်းကြီးချင်းတရုတ်ဖက်ကိုတွားရောက်လှုပ်လှုပ်ကိုင်းတဲ့မြန်မာနိုင်ငံသားရဲ့အတွက်ကတိုးလာနေပြီးရောင်းစားခံရမှုအတင်းအဓမ္မလက်ထပ်ခိုင်းစေခံရမှုတွေပုံမှန်ရှိနေတယ်လို့တရုတ်မြန်မာနယ်စပ်လူကုန်ကူးမှုအခြေအနေစောင့်ကြည့်ပညာပေးနေတဲ့ကချင်မျိုးသမီးများအစီအယုံထိုင်းနိုင်ငံရဲ့တွဲဖက်အတွေ့အကြုံမှုဒေါ်ပေါက်ကြာကပြောပါတယ
် migration တွေလည်းအများလာပြီးများလာတဲ့အချိန်မှာဒီတချို့ကြီးအတိအမြင်မရှိဘူးပေါ့နော်ဆိုတော့ဥမာပေါ့နော်ဟိုမှာ force level လို့ရှိပေါ့ဥမာမတီးဘူးလို့ကိုခါရဥမာဆိုကိုကရောင်းစားခံတော့မှကိုကဒီတရုတ်ရေးလို့ဘယ်လိုဆက်တယ်ရမယ်ဆိုရပေါ့ဖုန်းနံပါတ်တွေတင်တော့သူပြန်လို့ညောက်လာနိုင်ကိုလမ်းရှိရပေါ့နော်ဒါမဲ့အဲကြောင့်ဒီ awareness တော့ကိုမှလို့ရဦးမယ်ဘာဆိုတော့ကျမတို့နိုင်ငံမှာလည်းဒီအလုပ်ငန်းတွေရှားပါတယ်ဆိုတော့ဟိုဘက်မှာအခုဥမာများလာတဲ့အလုပ်ကျုပ်ဆက်ပေါ့နော်အလုပ်သွားလုပ်တဲ့ဟာတွေပေါ့နော်
လူကုန်ကူးခံရသူတွေကိုပြန်လည်ထူထောင်ရေးပိုင်းမှာပို့ပြီးဆောင်ရွက်ပေးဖို့လိုအပ်နေတယ်လို့လည်းထောက်ပြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်လူကုန်ကူးမှုဆိုင်ရာအစဉ်ခန်းစာမှာတော့တရုတ်နိုင်ငံကိုပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဖြစ်သတ်မှတ်ထားတာပါအလို့ကဲ့အခွင့်အလမ်းအတွက်ထိုင်းနိုင်ငံတွင်ရွှေ့ပြောင်းကြတဲ့မြန်မာနိုင်ငံသားအရေးအတွက်ကလည်းတန်းနဲ့ချီရှိနေပြီးကံမကောင်းအကြောင်းမလာရင်တော့ရောင်းစားခံရပါတယ်ရောင်းစားခံရပြီဆိုတဲ့သတင်းတွေကိုလူမှုအဖွဲ့အစည်းတွေဘက်ကအချက်အလက်နဲ့တိုင်ကြားရင်လည်းမြန်မာအာဏာပိုင်တွေဘက်ကလက်လန်းမမီတာတွေဆောင်ရွက်မပေးနိုင်တာတွေရှိနေပြန်တယ်လို့ထိုင်းနိုင်ငံခြေစိုက်ရွှေပြောင်းအလုပ်သမားကြီးဆောင်ရွက်နေတဲ့ဦးကျော်တောင်းကပြောပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းခနုံ၅ဖန်းလေးစိတ်မှာကျွန်တော်တို့ခြေတကြီးပေါ်မှာမြန်မာလေသား73ယောက်ကိုဖမ်းဆီးကြေတင်နိုင်လိုက်တယ်။ပြန်လေလွတ်မြောက်လာတဲ့အလုပ်သမားတွေကအဲ့ဒီတစ်ထည်တူးတွေမှာပဲ၅ဖန်းလေးခြေချင်းရှိတယ်။အဲ့ဒီပေါ်မှာမြန်မာနိုင်ငံသားပေါင်းအနည်းဆုံး80ကနေ90ဒီရှိတယ်ဒီလိုသမားတွေဟာသူတို့တို့လိုပဲလူကြုံစုချင်းကိုခံနေရတယ်ဒါကြောင့်မို့လို့ကျွန်တော်အဲ့ဒီအလို့သမားတွေဖုံးသေးမှာပါလာတဲ့ဓာတ်ပုံတွေအချက်လက်တွေနဲ့ကျွန်တော်တို့ကိုယ်တိုင်သွားရမင်းနှင်းခဲ့ခြင်းတော့ဓာတ်ပုံတွေနဲ့ပေါင်းဖက်ပြီးတော့မှနိုင်ငံတော်အတိုင်းပင်ဟန်ဒေါက်ဆန်းစုကြည်ထံကိုကျွန်တော်လက်မှုပြီးတော့ရေးပေးတယ်အောက်ကဟိုကော်ပီမိတ်သူကူတာကတော့အဲ့ဒီလူကုန်သားကိုကျွန်တော်ကိုတယ်အဲ့ဒီကလူကုန်သားကအော်တော်တန်ကြီးမားတဲ့အရာရှိတရားကဘာပြန်ပြောလဲဆိုခင်ဗျားဒေါန်ဆန်းစုကြည်ပြီးတော့ဒေါန်ဆန်းစုကြည်လုပ်ဝင်နေပေါ့ကျွန်တော်တို့မလုပ်ဘူးတဲ့ဒီနေ့ဒီရှင်ဒီကျွန်တော်တို့တည်င်းအချက်လက်ပြည်စုံရထားတဲ့ငါးဖန်းလေးပေါ်မှာမြန်မာလေစိတ်တစ်စိတ်တည်းမှာတစ်ထည်တယောက်တည်းစီမှာရှိနေတဲ့လူ80 90ဟာခုထိမြန်မာလူကုန်ကူတာရဲတပ်ဖွဲ့ရဲ့မသိရအောင်ဆောင်ထားခြင်းကိုခံနေရတာကျွန်တော်အနေနဲ့တော်တော်စိတ်မကောင်းဘူးဗျာ
လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်နေသူတွေကတော့မြန်မာအာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေအပေါ်အာမရပါဘူး။မြန်မာလူကုန်တာတပ်ဖွဲ့အနေနဲ့ခေတ်မီနီးပညာတွေအသုံးမပြုနိုင်။နောက်လူကုန်ကူးမှုတိုက်ဖျက်ရေးအတွက်သုံးဆွဲဖို့လိုအပ်တဲ့ဇယိစကားကလည်းမလုံလောက်တဲ့အပြင်လွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်ကလည်းနှင်းနေတယ်လို့ထောက်ပြကြပါရရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းစဉ်တွေမှာလူသေဆုံးမှုရှိခဲ့တဲ့ဘက်ကိုလည်းအလှည့်ပေးပါဦးမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်လို့ရတဲ့နဲ့ဆက်နွယ်ပြီးတန်တရားရှိသူအဖြစ်မေးမြန်းစစ်ဆေးနေချိန်မှာအစ္စလမ်ဘာသာရေးဆရာတဦးတိဆုံမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုသိနိုင်အောင်စုံစမ်းစစ်ဆေးသွားမယ်လို့မြမအစိုးရကပြောပါတယ်။ဒေသခံရဲတပ်ဖွဲ့ကတော့အကြမ်းဖက်ဝါဒဆွဲနဲ့လူငယ်တွေကိုစီယုံသိမ်းသွင်းရမှာဘာသာရေးဆရာတွေပါဝင်နေတာတွေ့ရှိထားကြောင်းလည်းပြောဆိုထားတာပါ။ရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြမပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်နှုံးမြို့နယ်အတွင်းမှာအကြမ်းဖက်လှုပ်ရှားမှုတွေအတွက်စီယုံလှုပ်ဆော်သူအဖြစ်အာဏာပိုင်တွေဘက်ကဖမ်းဆီးစစ်ဆေးစင်မှာပဲအစ္စလမ်ဘာသာရေးဆရာတူရုတ်တရက်ကွဲလွန်သွားတဲ့အပေါ်စုံစမ်းစစ်ဆေးသွားမယ့်အကြောင်းမြမအစိုးရကပြောဆိုလိုက်တာပါမောင်နှုံးမြို့နယ်အင်းတင်ကျေးရွာကမော်လဝီဆရာမမတ်တော်ဟောဆိုသူကိုတော့အကြမ်းဖက်လှုပ်ရက်တွေကျူးလွန်အောင်တွေးထိုးလှုံ့ဆော်မှုဆွဆွဲချက်တွေနဲ့ဒေသခံရဲတပ်ဖွဲ့ကစစ်ဆေးမင်းမြတ်နေစဉ်တည်ဆုံးခဲ့တာဖြစ်ကြောင်းလဲသမရယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးကပြောပါတယ်
။ဒီမော်လဝီဦးမောစာတဲ့ကဒီအကြမ်းဖက်တန်တန်းတယောက်တဲ့သူတွေကိုထောက်ပံ့ပေးနေတယ်ဆိုတာကိုသူ့ကိုဟိုတန်တဲ့တယောက်ရဲ့ထွက်ဆိုချက်ရသူ့ကိုဖမ်းတာ။ဖမ်းတော့ဂျွန်လ26ရက်ညနေ6နာရီကျန်နေ6နာရီမှာဖမ်းဆီးရမိတယ်။အဲပြီးတော့ဆက်လက်ပြီးတော့စစ်ဆေးတဲ့အခါမှာပြည်ပနိုင်ငံတစ်ခုမှာရောက်နေတဲ့တရားရဲနေစော့လိန်ဆိုတဲ့သူကတစ်ဆင့်ဟိုကြေးထောက်ပတ်နေဆိုတာသူကထွက်ဆိုခဲ့တယ်။အဲတော့ပထမသူရဲ့ပထမတယောက်ပေါ့နော်ပထမဖမ်းမိတဲ့မောင်မောက်တော်ကြီးရဲ့မော်လဝီဦးမောစာတဲ့ကိုသူတို့ကိုအမြင်နဲ့ချင်းဆိုင်ရဲကနေပြီးတော့အပြန်လဲစစ်ဆေးမင်းနဲ့ညာ10နာရီမှာအဲဒီဂျွန်လ26နေ့6နာရီမှာဖမ်းတယ်အဲလိုစစ်စေးမင်းမြန်ပဲပြုလုပ်တဲ့အချိန်မှာ10နာရီမှာအဲစစ်စေးမင်းမြန်နေတဲ့အချိန်မှာရမတ်အောင်လဲဆိုပြီးတော့ lay ball of sail bore. Sail bore chima, sail ma, jug bore ching, ya, certain ice and armor, they were a lupia.
Matimani chini rene, chung twin here, ya kind dinema, lunya eat up her windy, ya kind dress, some yap bondi ne patalo, kula tamaka about when Luke when you look shiny at Puesiriga, we been hooded trouble on it in my way, a cool a pip janet chunga yaraba. Tamarayon Pioguin Apogo, Uzo Tigaro, Pansy Sisi Nijing, they so moved at Pimman, Dine Tishiang, Songsan Sisi Doma Pichang Piovari.
They were able to get an epidemic. Hey, that's a yaw, no, see how we are going to be together. But you can no longer be your own ears or your other new agenda can hold the ring at the yard. Toto, Tao, General, a deal on you, Sissy, Minian, Nina Chima, you don't pay so far to it. I never did be the Gate, the Lucian Lake, Bajam Chiale, the Lubulu,
Yakin Bine may you down job, ma. A temper wadi ye, second ago sharp with dishy get down. A soya down she do the meta digging at Jinya Kebino Mabe. Now set to end in a Anna by Nuya, Songsan's the same Muri, Pansy Muri, Losang Niraba. Anna by Nuya, Songsan's the same to she jadea. Yakin did that dream a demon named Pian. The nine alone a dindane chased Losang Nirade, she need down there. Monomu Nene does on yes a kanga. Jem Munyan means of a few you go your body.
No set at the dinny, no set at the general. ผู้ทุฏฐิหาริชื่อว่าเลยจ้ะอะเปอะเหมี่ยวนี่ลงนี่ได้ลูกนี่ชื่อว่าเลยสรุปดีๆตามมาลูกนี่ยอในငံเยช้ามาอ๋อตะชาม้าปีรวยอ่ะอยู่ดีเลยอ่ะพ่อดีก็ชื่อว่าเลยจ้ะแล้วลูกปู่กูนี่เนี่ยเราก็ว่าพ่อซีนี่เนี่ยตัวกวนยะตะพ่อชื่อว่าเลยจ้ะနိုင်ငံเราอสุยอ่ะอุทุมยันเนี่ยอ่ะเป็ดอ๋อตัวนี้นิ้วโซเนี่ยตองเยละได้ปั้นพี่ตัวเนี่ยอานาอุทุมชื่ออ๋อตีส่งเนี่ยตัวชื่อว่าเลย
ချက်ခိုင်းပြီးနဲ့မောင်နှောတွေတာမှာနေသားဆောင်တက်ဖွဲ့တွေရဲ့ကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခံခဲ့ရတဲ့2016အောက်တိုဘာ9ရက်နေ့ကစလို့ဂျွန်29ခုနှစ်ရက်နေ့အထိလက်နက်ကင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တေဆုံးသူအရဲတာစုစုပေါင်း36ဦးရှိခဲ့ကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာပဲမြန်မာအစိုးရကတရင်ထုတ်ပြန်ထားပါတယ်ရှင် ဒီအန်အယ်လီခေါ်တအောင်ဘလောက်တပ်ဖွဲ့ကကျင်းပတဲ့အပြည်ပြည်ဆိုင်ရာမှုရစေဝအလွဲသွုံမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးနေ့အခမ်းအနားကိုတွားရောက်သတင်းယူခဲ့တဲ့ DPP သတင်းတောက်ဦးအေးနိုင်ပါဝင် 6
ဦးကိုရှမ်းပြည်နယ်တိဘောမြို့နယ်ရက်တပ်ဖွဲ့ယုံတာဝန်ရှိသူကပြောပါတယ်ဖွေးမြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင် ဖန်စီပြည်တဲ့နောက်မှာလာရှုံမြို့ရဲစခန်းကိုလွှဲပြောင်းအနှံငယ်ကြောင်းနဲ့လိုအပ်တဲ့စစ်ဆေးမှုတွေဆောင်ရွက်နေကြောင်းတမ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။သက်ဆိုင်ရာသတင်းဌာနတွေကလာရှုံနဲ့နမ်ဆန်ရဲစခန်းတွေကိုဆက်သွယ်ခဲ့ပေမဲ့ဘယ်နေရာမှာထိန်းသိမ်းထားတယ်ဆိုတာကိုစုံစမ်းလို့မရခဲ့ကြပါဘူး။ ဒီကနေ့မှာတော့တီဘောမြို့နယ်ရက်တပ်ဖွဲ့မှုယုံမှာမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားပြီးတီဘောအကျဉ်းထောင်မှာထိန်းသိမ်းထားကြောင်းတာဝန်ရှိသူတဦးကပြောပါတယ် ခမ္မငါတုံးပါခင်ဗျအဲခမ္မငါငါတုံးပါနေပြီးရောအဲ့ဒီမှာစားပြီးရောကျွန်တော်တို့အမှုဖွင့်ထားပါတယ်ဟုတ်တယ်ဖုတ်ပါခင်ဗျအဲဟိုကမတရားတဲ့အဲစက်ခွန်တင်းနဲ့ဖွင့်ထားပါတယ်ဟောဒီနေ့ဖွင့်တာပါခင်ဗျအခုကဦးရင်းနိုင်ပါကျွန်တော်တို့ကပါ6ဦးပါခင်ဗျလောဆယ်ဒီဘောကျင်းထောင်ပါပါခင်ဗျဖန်စီစင်ကစုစုပေါင်း9ဦးဖြစ်ပြီးဖန်စီပြီးတဲ့နောက်မှာဒီဘောမျိုးအခြေစိုက်ခမ္မရ900တုံးတ ne set to emu apo pian le san sit bi upare chang ya saung ywet twa ma phit chang pyo ba de
adika ro da ro sakon ti so da wo blu athaw tha ri ne hu swa chet tin ma le so da ro chin chin lin lin ti yang lo wa ma chin de chanoe ye phwin so ye ya se sakon ti so da ga aei lo aso ya wo le na kai tai ni de apwe zi ne set twe bi do aei le na kai apwe zi bak ga ni aso ya wo tai ni wo de သူတို့ ပူ ပေါင်း ပြီး ကြံ စီ တာ မျိုး ကို သာ တက်ခွန် တင် ပြောက်မယ်ကျွန်တော်ယူဆတယ်ကျွန်တော်တို့လွတ်တယ် ဆိုတာ ကတော့
လောလောဆယ်မှာရှင်းနေရင်းနဲ့တိုင်ပင်ဆောင်ရွက်နေကြောင်းပြောပါတယ်။သတင်းတောက်သုံးဦးကိုတမ်ဘရော့ကဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအထူးစိုးရိမ်မကင်ဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့စည်းရွေးပြင် CPJ ကသတင်းတောက်များအကာအကွယ်ပေးရေးကော်မတီနဲ့ Amnesty International ကနိုင်ငံတကာလူချင်းချမ်းသာကွန်အဖွဲ့တို့ကလည်းဖမ်းဆီးထားတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။
VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲအချိန်နဲ့တပြည့်ညီတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်။ စိုက်ဘာအင်တာနက်တိုက်ခိုက်မှုတွေမနေ့တုန်းကကြုံခဲ့ရတဲ့အထက်မှာအမေရိကန်နဲ့ဥရောပတို့ကနိုင်ငံတကာစီးပွားရေးလုပ်ငန်းတွေအပြင်ယူကရိန်းနိုင်ငံပိုင်အဖွဲ့အစည်းတွေလည်းပါဝင်ပါတယ်။ကွန်ပျူတာဗိုင်းရပ်စ်နဲ့ဒီဂျစ်တယ်ဖိုင်တွေအချက်လက်တွေကိုထိန်းချုပ်ထားပြီးပြန်ဖွင့်ခြင်းနဲ့ဆိုရင်ငွေညှစ်တဲ့အဖြစ်နဲ့ကြုံခဲ့ရတာပါ။ကမ္ဘာတစ်ဝှမ်းစိုက်ဘာအင်တာနက်အန
တွေပေါ်ခဲ့ရပြီးအပိတ်ခံထားတဲ့ချက်လက်တွေကိုပြန်လည်ရင်းနဲ့ဆင်တော့ digital ငွေကြေးဖြစ်တဲ့ Bitcoin 300ပေးဖို့ hacker တွေကငွေညှစ်ခဲ့ကြတာပါပြင်သစ်ခြေဆိုင် cyber လုံခြုံရေးဆိုင်ရာကျွမ်းကျင်သူ Jerome Bellows ကတော့တက်ခတ်မှုကိုခြေခံလို့မရသေးဘူးလို့ဆိုပါတယ်
As of today, it's the big question. How did it spread so quickly at worldwide level? So far, we don't know.
ကဘာတဝမ်းအတိုင်းအတာနဲ့တလောက်မြင်းမြန်းဆန်းဆန်းဘလို့ပြန့်နှံ့ခဲ့တယ်လဲဆိုတာကတော့အခုအထိအေယာမမေကွန်ဖြစ်နေသေးပါ Ransomware ပြန့်နှံ့ခဲ့ပြီး9နာရီလောက်အကြာမှာစတင်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေမပြီးပြသေးတဲ့အတွက်အဖြေတော့မသိရသေးပါဘူ
း Cyber တက်ခိုက်မှုကြောင့် Internet စနစ်မှာပြဿနာတွေကြုံရတဲ့အထက်မှာတော့ Russia ကအကြီးဆုံးရေနံလုပ်ငန်းတစ်ခုဖြစ်တဲ့ Rosneft နာမည်ကျော် Russia ကြော်ညာလုပ်ငန်းတွေလည်းပါဝင်ခဲ့ကြတာပါယူကရိန်းကုမ္ပဏီတွေဘန်တွေနဲ့စီးပွားရေးလုပ်ငန်းတွေကတော့အထိအနာဆုံးဖြစ်ခဲ့ပါတယ်ဗြိတိန်နိုင်ငံကအမျိုးသားကျန်းမာရေးဌာနမှာအကြီးအကျယ်ပြဿနာပေါ်ခဲ့ရတဲ့ WannaCry လို့ထင်ရှားတဲ့ကွန်ပျူတာဗိုင်းရပ်စ်နဲ့ကမ္ဘာတဝန်းတက်ခိုက်မှုတွေကြုံခဲ့ရတာတလအကြာမှာပဲနောက်တစ်ချိန်စိုက်ဘာတက်ခိုက်မှုတွေပေါ်ပေါက်ခဲ့တာပါဗြိတိန်နိုင်ငံကစိုက်ဘာလုံခြုံရေးကုမ္ပဏီ Sentry Bay ရဲ့အမှုဆောင်ရာရှိချုပ် Dave Watterson တို့လိုကျွမ်းကျင်သူတွေကတော့ Internet Hacker ရဲ့တက်ခိုက်မှုတွေဟာရှေ့လျှောက်ပိုဆိုးလာနိုင်တယ်လို့သုံးသပ်ပါတယ်
The signatures of these attacks are changing too quickly for conventional antivirus to keep up.
သုံးနေကြ virus တတ်တဲ့ software တွေလိုက်မမိအောင်ကိုတိုက်ခိုက်မှုပုံစံတွေကအလင်းမြန်ပြောင်းလဲလာနေပါတယ်။ဒါမှလည်းမလိုလားအပ်တဲ့ computer virus တွေကိုတားဆီးနိုင်တဲ့နည်းလမ်းတွေလည်းတည်တံ့ရှိပါတယ်။ပွဲစည်းတွေ၊လုပ်ငန်းတွေ၊လူပုဂ္ဂိုလ်တူးချင်းအနေနဲ့ဒီလိုကာကွယ်နိုင်မဲ့နည်းလမ်းတွေကိုစဉ်းစားသင့်ပါတယ်။
ဒါပေမဲ့လည်းကုမ္ပဏီအများပြားကတော့ဒီလိုတက်ခတ်မှုတွေကိုကာကွယ်နိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းရုရှားနိုင်ငံကစိုက်ဘာလုံခြုံရေးကျွမ်းကျင်သူစာဂေးနီကီတင်ကပြောပါတယ
်။အာဤဒီစစ်ပေါ်ဒါရှ်ကုပ်နကမ်ပိုင်းရဟာနီဒါစတချ်နာစထရိုနီပတ်ချ်တိုဝေးဖီလ်တရ
ကုမ္ပဏီကြီးတွေတော့မှအခုချိန်ထိအီးမေးလ်တွေကိုထိထိရောက်ရောက်စစ်စစ်မပေးနိုင်သေးပါဘူး။အီးမေးလ်နဲ့တွဲပို့တဲ့ဖိုင်တွေကိုတေချာမစစ်နိုင်ကြပါဘူး။ကိုယ့်ကုမ္ပဏီတိုက်ခိုက်မခံရသေးဘူးဆိုရင်တော့မှဒီလိုစစ်စစ်တားဆီးမဲ့အစီအစဉ်တွေထားဖို့ချက်ချင်းလုပ်တင်ပါတယ်။
ဗြိတိန်နိုင်ငံကကုန်သွယ်ရေးဝန်ကြီး Liam Fox ကတော့လူပုဂ္ဂိုလ်တူးချင်းအနေနဲ့လည်းသတိထားတင်တယ်လို့မြင်ပါတယ
်။ It is not a surprise that such an attack would take place nor is it surprising that there would be some weaknesses.
ဒီလိုတိုက်ခိုက်မှုတွေကြုံခဲ့တာတိတ်အံ့ဩစရာမဟုတ်သလိုလူတွေအနေနဲ့လည်းကွန်ပျူတာစနစ်အတွက် password တွေကိုခက်ခက်ခဲခဲဖြစ်အောင်လုပ်ပြီးအခြေခံကြကြကာကွယ်ရမယ့်အစီအမံတွေကိုတော့မလုပ်ကြတဲ့အတွက်အားနည်းချက်ရှိတာဟာလည်းတိတ်တော့မဆန်းပါဘူး။
ငွေရလွေတဲ့စိုက်ဘာတိုက်ခိုက်ငွေညစ်တဲ့လုပ်ရမျိုးတွေကိုရာဇဝတ်ခိုင်းတွေကပုံပြီးလုံမလာနိုင်အောင်တိုက်ခိုက်မှုနဲ့ကြုံရတယ်ဆိုရင်လည်းငွေညစ်တောင်းခံတဲ့အတိုင်းမပေးကြဘူးကျွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့တော်ရရှင်တွေတောင်းဆိုလို့တဲ့တိတ်တချင်းတွေကိုတောင်းဆိုလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ28ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ကတော့
ရွေးကောက်ပွဲအနိုင်ရရင်တော့ဖြည်းဖြည်းချင်းချုံးမွေသွားမယ်နော်အဲ့ဒီလိုကျွန်တော်တွေးနေတယ်ကကဲလက်ပြောကြည့်ချောမွေးတယ်ကဲအချက်ခဲလည်းမချောနိုင်ဘူးအရေးကြီးဆုံးပြည်သူလူထုကိုအကျိုးပြုတဲ့စစ်သားတွေရုပ်ဖို့နေရာမှာအဲ့ဒါတွေကအနောက်ဆက်အချက်ခဲတွေအများကြီးဖြစ်စ
ေ NLD အစိုးရတာဝန်ယူချိန်ကစပြီးရင်ဆိုင်လာရတဲ့မမျှော်လင့်တဲ့အချက်ခဲတွေအကြောင်းကို NLD ပါတီဗဟုအလို့မှုဆောင်ဦးညံဝင်းနဲ့ဦးကျော်စံသာဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်ရှင်အဲ့ဒီနောက်မှာတော့ဗုဒ္ဓနေ့တိုင်းနားဆင်နေရတဲ့အာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့လူထုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်မိုးရွာသွန်းမှုတွေနဲ့အတူတုတ်ခွေးယောဂါ၊သွေးလွန်တုတ်ခွေးယောဂါနဲ့ငှက်ဖျားယောဂါတွေဖြစ်ပေါ်လာနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းအဆုံနဲ့ရင်ကောင်းယောဂါအထူးကုဆရာဝန်ကြီးတွဲဖက်ပါမောက်ခဒေါက်တာအေးဝင်းဆက်အထွေထွေယောဂါကုဒေါက်တာနေမျိုးသူအထွေထွေယောဂါကုဒေါက်တာဆိုးထက်အောင်တို့ကိုဒေါက်တာတန်းစင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
လူပြင်းချောတွေ့တဲ့နေရာတိအချိန်ကာလတွေဟာတဖြည်းဖြည်းကုန်လွန်လာနေပြီဖြစ်ပါတယ်။တဲထန်တဲ့မိုးရွာသွန်းမှုတွေနဲ့အတူမိုးဥလေဥရာသီတွေမှာဖြစ်ပေါ်ကြုံတွေ့ရလေရှိတဲ့ယောဂဝေဒနာတွေကိုသတိပြုဖို့လိုအပ်လာပါတယ်။တုတ်ခွေးယောဂါ၊သွေးလွန်တုတ်ခွေးယောဂါနဲ့ငှက်ဖျားယောဂါတွေဟာရာသီမြေဖြစ်ပေါ်ခံစားရနိုင်တဲ့ဆိုပေမဲ့အခုလိုမိုးဥကြအချိန်ကာလတွေမှာပိုပြီးဖြစ်ပေါ်ကြုံတွေ့ရနိုင်တာကြောင့်သတိပြုကာကွယ်ထားရမှာဖြစ်ပါတယ်။တုတ်ခွေးယောဂါဟာလူတဦးကနေတဦးကိုဘယ်လိုကူးဆက်ပြန့်နှံ့နိုင်ပါလဲလို့မေးကြည့်တဲ့အခါအဆုံနဲ့ရင်ကောင်းအထုကုဆရာဝန်ကြီးဖြစ်သူ
တုတ်ခွေးယောဂါဖြစ်တဲ့လူဟာနှာချီလိုက်သည်ဖြစ်စေချောင်းဆိုးလိုက်သည်ဖြစ်စေတုတ်ခွေးပိုးဟာနေထဲမှာရောက်သွားတယ်နော် droplet တွေနဲ့ရောက်သွားတယ်တင်းနေကြီးရဲ့ droplet တွေကတော့နော်ကြားမမှာကြားတယ်အနီးနားလူကူးလိုက်တယ်ပေါ့ထားလိုက်သူ contact နဲ့ကူးတယ်ပေါ့နော်နည်းနည်းသေးတဲ့ droplet တွေကကြားနေထဲမှာရှိနေပြီးတော့အသက်ရှူခြင်းအပြင်ဘေးကလူကကူးသွားတယ်ပေါ့ဒါမှမဟုတ်လေအဲ့ droplet ကလေးတွေကပစ္စည်းဥစ္စာလေးတွေပေါ်မှာကြားတယ်ဇပွဲပေါ်မှာကြားတယ်တကားပေါ်မှာကြားတယ်ဆိုရင်အဲ့ဒီတကားတွေဇပွဲတွေကိုကင်တဲ့တဲ့နဲ့ကိုမျက်နှာကိုကင်တယ်နှာခေါင်းကိုကင်တယ်ဆိုလို့ရှိရင်အဲ့ဒီကနေတုတ်ခွေးပိုးတွေကူးနိုင်ပါတယ်
လူလည်းပိုင်းရွယ်တွေမှာတုတ်ကွေးယောဂါဖြစ်တာဟာမသိတာပဲ။အသက်အရွယ်ကြီးရင်တဲ့သူတွေနဲ့ယောဂါခံရှိတဲ့သူတွေမှာတုတ်ကွေးယောဂါဖြစ်ခဲ့မယ်ဆိုရင်တော့အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်ပါတယ်။လွယ်ကူရှင်းလင်းတဲ့နည်းလမ်းတွေအသုံးပြုပြီးတုတ်ကွေးယောဂါမဖြစ်အောင်ကြိုတင်ကာကွယ်ထားတယ်လို့ပြောပါတယ်
။လူကူယောဂါအခံဓာတ်ခံရှိတဲ့လူတွေဆိုရင်အသက်တော်အန္တရာယ်ရှိရဆိုတော့တုတ်ကွေးယောဂါကဒေရရလည်းကူရဲဆိုတော့မဖြစ်ခင်လည်းကြိုတင်ကာကွယ်တာအကောင်းဆုံးပဲ။ဖြစ်ပြီးမှဆိုလို့ရှင်တော့နောက်ကလိုက်ရတာမသက်တာအောင်အဲအကြောင်းလို့မဖြစ်ခင်ကကြိုတင်ကာကွယ်တဲ့ခုနကကျွန်မပြောတဲ့နည်းတွေပေါ့နော်ကာကွယ်စေးထိုးထားခြင်းနဲ့နောက်ပြီးတော့ချောင်းဆိုးတဲ့အခါမှာကာပြီးဆိုးတာလို့နော်လက်ကိုခဏခဏဆေးတာလို့နော်အဲ့ဒီအချက်လေးတွေပေါ့နော်နောက်ပြီးတော့နည်းနည်းတိုးဝဲဖြစ်တဲ့ထင်လို့ရှင်လူရားလည်းမသွားတာလူထူတတ်တဲ့ထဲမှမသွားတာဒါတွေဟာဆိုလို့ရှင်ကာကွယ်ဖို့အတွက်ကိုနည်းနာနေပါပဲ
ဒေလွန်တုတ်ကွေးယောဂါဟာလည်းမိုးရွာတဲ့အချိန်ကာလတွေမှာသတိပြုရမယ့်ယောဂါတစ်ခုဖြစ်ပါတယ်ယောဂအဆင့်မမြင့်ခင်မှာဖြစ်ပေါ်လေးရှိတဲ့သွေးလွန်တုတ်ခွေးယောဂရဲ့လက္ခဏာတွေဟာတာမန်တုတ်ခွေးယောဂရဲ့လက္ခဏာတွေနဲ့ဆင်တူလေးရှိတာကြောင့်အခုလိုရာသီအချိန်ကာလတွေမှာတုတ်ခွေးဖျားနာဖြစ်ပေါ်ခံစားရပြီဆိုရင်သွေးလွန်တုတ်ခွေးယောဂဟုတ်မဟုတ်ကိုလည်းစမ်းသပ်စစ်ဆေးထားသင့်ပါတယ်ကလေးငယ်လေးတွေတုတ်ခွေးဖျားနာဖြစ်လို့တရက်နှစ်ရက်လောက်ကြာလာတဲ့အခါမှာအဖျားချသွားပြီမဲ့လန်းလန်းဆန်းဆန်းပြန်ဖြစ်မလာတော့ဘူးဆိုရင်သွေးလွန်တုတ်ခွေးယောဂကိုတန်တရားရှိတင်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာနေမျိုးသူကပြောပါလေ
ဖျားရာနေပြီးတော့နှစ်ရက်သုံးရက်လောက်ကြာတဲ့ခါကျတော့ဖျားရာရုတ်တရက်ထိုးကြတာထိုးကြတာပဲမဲ့ကလေးကဟိုဖျားကျသွားတဲ့ကလေးတွေမှာဆိုလို့ရှိရင်တကယ်တမ်းလမ်းဆန်းပြီးတော့ဆော့နိုင်လာမယ့်အဆန်းကသူကပို့ပြီးတော့နှုံးသွားတာအဲ့ဒါဆိုတော့ကျွန်တော်သေချာ view ဆိုင်ရမှာ
သွေးလွန်တုတ်ခွေးယောဂါလိုမျိုးချင်းကားတစ်ဆင့်ကူးဆက်ပြန့်နှံ့ပြီးဝေရသည့်ချင်းကာလတွေမှာပိုသတိပြုတဲ့တဲ့ယောဂါတစ်ခုကတော့ငှက်ဖျားယောဂါဖြစ်ပါတယ်ငှက်ဖျားယောဂါကြောင့်ဖြစ်ပေါ်တဲ့အဖျားလက္ခဏာတွေဟာသိတာထင်ရှားတဲ့တွင်ပြင်လက္ခဏာတွေရှိပေမဲ့တာမန်လူတွေဖို့ယောဂါကိုတိတိကျကျဖော်ထုတ်တဲ့နေရာမှာမထီချာမှုတွေရှိနိုင်ပါတယ်ငှက်ဖျားယောဂါလိုတန်တရားရှိတဲ့အခါဆရာဝန်နဲ့ပြသတိုင်ပင်ပြီးတိဖောက်စစ်ဆေးမှုတွေကိုပြုလုပ်သင့်တယ်လို့အထွေထွေယောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာစုထက်အောင်ကပြောပါလေအ
ဲ့အဖျားအဆင့်3000နဲ့ဝင်တတ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့
ပထမဆုံးအဆင့်ကတော့လူဟာခုနပြောသလိုကျွန်တော်ခုနပြောတဲ့အရန်ကိုခိုက်ခိုက်တော်ပြီးချမ်းမယ်ပေါ့နော်ဟိုခုနပြောသလိုစောင့်ထက်ထက်ခြုံလဲဟိုလူ3400လောက်တက်ပြီလဲလုံးဝဟိုဘယ်လိုပြောမခံနိုင်မင်းနဲ့ဟိုတကူလုံးဝလေးခိုက်ခိုက်တော်ပြီးအဲ့လိုသွားချမ်းမယ်ပေါ့နော်အဲ့ဒါပထမအဆင့်ပါဒုတိယအဆင့်ဆိုလို့ရှိရင်တော့ तू ဟာနိုင်ဘလောက်ချမ်းပြီးလို့ရှိရင် तू ဟာလုံးဝမီးခဲ့ကိုမီးလို့ပဲပူတက်လာလိမ့်မယ်တကူလုံးဝပူချစ်ပြီးတော့ဖြစ်လာပါလိမ့်မယ်နောက်အဲ့လိုဖြစ်သွားပြီးတော့တနာရီကနေ6နာရီအတွင်းမှာတတိယအဆင့်ရောက်သွားပြီပေါ့နော်တနာရီကနေ6နာရီတည်ကြလို့ရှိရင် तू ဟာလုံးဝအဖျားကလုံးဝမရှိတော့သလိုပြန်ကျသွားပြီးချွေးတွေအရန်ထွက်ပြီးတော့အဖျားကျသွားပါလိမ့်မယ
်ချင်းကိုက်မခံရအောင်နေထိုင်ခြင်းဟာချင်းကတစ်ဆင့်ကူးဆက်ပြန့်နှံ့တဲ့ရောဂါတွေကိုကာကွယ်တဲ့နေရာမှာထိရောက်တဲ့နေရာတစ်ခုဖြစ်ပါတယ်မိမိတို့နေပတ်ဝန်းကျင်မှာချက်ပေါက်ဖွားမှုရောနေစေဖို့နဲ့ချင်းကိုက်မခံရအောင်ကူးဆက်နေထိုင်ပေးဖို့လိုတယ်လို့ဒေါက်တာနေမျိုးသူကပြောပါတယ
်ဒီကလေးတွေအိပ်ဆက်မဲ့အခါကျလို့ရှင်အများတန်းပေါ့ကိုအင်းကြီးလက်ရှိအော်မီလက်ရှိနေဝတ်ထားပေးမယ်ဘယ်အချိန်မဲအိပ်အိပ်ကျွန်တော်ချင်းအောင်နဲ့အိပ်ခိုင်းမယ်နောက်တစ်ခါကျွန်တော်တို့ဒီအိမ်မှာပေါ့နော်ကျွန်တော်ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့အိမ်မှာလေကောင်းလေသာရအောင်ပတင်းပေါက်တွေဖွင့်ထားမယ်အလင်းရောင်ရအောင်ပတင်းပေါက်ဖွင့်ထားမယ်နောက်တစ်ခါမိမိပတ်ဝန်းကျင်မှာရှိတဲ့ဒီရေဝတ်နိုင်တဲ့ပေါ့နော်ချင်းပေါက်ပွားနိုင်တဲ့ရေဝတ်နိုင်တဲ့ကျွန်တော်ကြိုက်နေရှိလို့ရှင်ဖုံးပြင်မယ်အဲခုမြေဖို့ပြင်မယ်နောက်ရေခိုးအောင်နိုင်တဲ့တာယာဟောင်းတွေအိုချမ်းပဲတွေအိုဖက်ပုဒံဟောင်းတွေပြင်သားမှာအခုတပြည့်တည်းလိုမိုးရသည်မှာရှိနေမယ်ဆိုရင်ဒါတွေကတော့ရေတွေသွန်ပြင်မယ်ပေါက်ထားပြင်မယ်မြေမြုပ်ပြင်မယ်
မိုးရွာသွန်းမှုတွေနဲ့အတူတုတ်ကွေးယောဂါသွေးလွင့်တုတ်ကွေးယောဂါနဲ့ငှက်ဖြားယောဂါတွေဖြစ်ပေါ်လာနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန့်ဆိုပ
ါလူတို့နဲ့ဇာမယေခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနာစင်နိုင်ကြပါလေရှင်အခုဆက်ပြီးမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်NLD အစိုးရအနေနဲ့တာဝန်ယူချိန်ကစလို့မျှော်လင့်မထားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေခဲ့ရပြီးအဓိကအခက်အခဲဟာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ခြင်းမရှိတာပဲဖြစ်တယ်လို့ NLD ဗဟုအလုံမှုဆောင်ဦးညံဝင်းကပြောပါတယ်ဒီအခက်အခဲတွေကိုကင်တွယ်ပုံအနေနဲ့ပတ်သက်ပြီးဦးကျော်စံသားကဦးညံဝင်းကိုဆက်သွယ်မေးမြန်းဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒီမှာဆုံးမေးချင်တာဆရာတို့ NLD အစိုးရတာဝန်ယူပြီးကြတဲ့ကအခုကြုံရတဲ့အထိအောင်မြင်မှုတွေဟာကျင်းနဲ့နှစ်သိန်းလောက်တဲ့အချင်းကြီးရှိပါလားသူတို့မဟုတ်တာပို့ပြီးတော့စိန်ခေါ်မှုတွေများပို့ပြီးများနေသလားဆိုတာနည်းနည်းပထမဆုံးအကြံပြုသုံးသပ်ပြပါဆရာပို့ပြီးအောင်မြင်မှုရှိခဲ့တဲ့ထင်သလားအခက်အခဲတွေပို့တွေ့ရတယ်လို့ထင်ပါလားဆရာ
ဟုတ်ကဲ့ကျွန်တော်ထင်တာတော့ကျွန်တော်ထင်မြင်ချက်အနေနဲ့တော့အခက်အခဲတွေပို့ပြီးတော့တွေ့ရတာကျွန်တော်တို့မမျှော်လင့်တဲ့အခက်အခဲတွေနော်ကျွန်တော်တို့မျှော်လင့်တာခက်သေးသေးပေါ့ဗျာအခုတော့ခက်တီးတွေ့တယ်အဲ့လိုမျိုးတွေတွေ့နေရတယ်လို့ထင်ပါတယ
်အဓိကအဖြစ်အဲ့ဒီအခက်ခဲတွေဟာပြည်တွင်းလားပြည်ပလားဘယ်ဟာပြောချင်ပါလဲဆရာအဓိကအဖြစ
်ကျွန်တော်ပြည်တွင်းကိုပဲပြောတာပ
ါဟုတ်ကဲ
့ကျွန်တော်တွေ့နေတဲ့အခက်ခဲကပြည်တွင်းကအဓိကပ
ါလူတို့ရဲ့မျှော်မှန်းချက်သိများလွန်းနေလို့လူတို့ရဲ့ဆန္ဒအတိုင်းဖြစ်မလာနိုင်တာများအဲ့ဒါကိုအခက်ခဲတစ်ခုလို့ဆရာပြောချင်ပါလ
ားဟုတ်ကဲ့ဒီလိုလဲပြောကြပါတယ်ဒီလိုလဲတွေ့ကြပါတယ်ဒါမဲ့အကြံလက်တွေ့ကျွန်တော်တို့လူလူနဲ့နှီးစတဲ့နေရာမှာနေပြီးတော့ပြောကြည့်ရင်တော့အဲ့ဒီလိုမဟုတ်ဘူးလူလူကဒီလောက်တောင်းဆိုနေတာမဟုတ်ဘူးဒါပေမဲ့လို့အောင်မြင်မှုအတိုင်းသာလဲလွတ်နေလို့လူလူကဒီလိုတော့မြင်လာပါတယ
်ဆိုတော့လူလူဆိုလို့လူလူနဲ့ထိတွေ့ဆက်ဆံမှုမြသားအဖြစ်နိုင်ငံရေးသမားတွေဟာအနာရလာတဲ့အခါလူလူနဲ့တဖြည်းဖြည်းကင်းကွာသွားတယ်လူလူအတန်ကိုတိုက်ရိုက်မကြဘူးလူလူနဲ့တိုက်ရိုက်ထိတွေ့မှုနည်းတယ်ဆိုပြီးသုံးသပ်ကြပါတယ်ဆရာတို့ NLD ပါတီမှာတရက်မရရင်ခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့လူလူနဲ့ထိတွေ့မှုလူလူအတန်ကဒေါန်ဆန်းစုကြည်နာကိုတိုက်ရောက်ပါလေလားဆရာ
ကျွန်တော်အမြင်ပြောရင်တော့တိုက်ရိုက်ရောက်ပါတယ်ဒါမလို့ခုနပြောနေတဲ့အကျဲ့ခဲဆိုတာတွေရဲ့ကိစ္စကြောင့်အောင်မြင်သေးလို့မအောင်မြင်သေးဘူးလို့ကျွန်တော်တို့ဒီလိုပဲပြော
ဆက်ဟုတ်ကဲ့ဆရာကျွန်တော်အခက်အခဲကိုပြောကြရပါဆိုဆရာအကြီးကျယ်ဆုံးအခက်အခဲပါလဲဆရာ
ဟုတ်ကဲ့ပါအကြီးမားဆုံးအခက်အခဲကဖွဲ့စည်းပုံခြေခံဥပဒေကဒီမိုကရက်တစ်ဥပဒေဖြစ်ဖို့အရေးကြီးဆုံးခက်ခဲပ
ါဆိုတော့အဲ့ဒီဟာကိုရွေးကောက်ပွဲမတိုင်ခင်အထိကတော့အများကြီးပြောခဲ့တယ်ရွေးကောက်ပွဲမဲဆွဲတဲ့ကာလမှလည်းပြောခဲ့တယ်ရွေးကောက်ပွဲပြီးလို့NLD အစိုးရတာဝန်ဆိုင်ယူတဲ့အချိန်နောက်ပိုင်းမှာဒီကိစ္စကိုလုံးဝကင်နာမတွေ့ရတော့ပါဘူး။ဘာဖြစ်လို့လဲဆရာ
။ကျွန်တော်တို့ဘာဖြစ်လို့လဲလို့ဆိုတော့ဥပဒေပြဋ္ဌာန်းချက်ရကျွန်တော်တို့ကကင်တယ်ခွင့်ကိုမရဘူးချက်။နော်ဥပဒေက ဒီလိုအခြေအနေမျိုးဆိုတာကျွန်တော်တို့ကအခုမှပြောနေတာမဟုတ်ဘူးအရင်ကလည်းပြောပါတယ်သိလည်းသိပါသို့တော့ရွေးကောက်ပွဲအနေနဲ့ရရင်တော့ဒီဥစ္စာဖြည်းဖြည်းချင်းเนาะချောမွေသွားမယ်เนาะအဲ့ဒီလိုကျွန်တော်တွေးနေတယ်တကယ်လက်တွေ့မှာကြည့်ချောမွေတယ်ကျွန်တော်တို့တကယ်အချက်အချက်ကိုလည်းမကြောနိုင်သေးဘူးအရေးကြီးဆုံးပြည်သူလူထုကိုအကျိုးပြုတဲ့စိတ်ဓာတ်တွေရုပ်ဖို့နေရမှာအဲ့ဒါတွေကအနောက်ဆက်အခက်အခဲတွေအများကြီးဖြစ်စေပါ
တချို့ကသုံးသပ်ပါတယ်အထူးသဖြင့်ပြပကပညာရှင်ဆိုတဲ့ပုဂ္ဂိုလ်တွေကဘယ်လိုသုံးသပ်လဲဆိုရင်တက်မတော်ဟာပြည်ထောင်စုမပြိုကွဲရေးကိုသူတို့စိတ်ချတဲ့အခါမှမှနောက်ဆုံးမယ်အထူးသဖြင့်တိုင်းရင်းသားညီညွတ်ရေးကိစ္စတိုင်းရင်းသားနဲ့ငင်းကြဲရေးပြဿနာဟာသူတို့စိတ်ချလက်ချဖြစ်တဲ့အခြေအနေရောက်ရင်တဖြည်းဖြည်းနောက်ဆုံးမယ်လို့ဆိုပါတယ်ဆိုတော့အဲ့ဒါကမှန်ပါသလားဆရာသူတို့မှအဲ့ဒါကိုရင်မဲ့ရှာပြီးအကြောင်းပြသလားအဲ့လေကျွန်တော်နှစ်ဖက်စဉ်းစားကြည့်ပါ
ကျွန်တော်အမြင်တော့ရမင်းရှာပြီးအကြောင်းပြတယ်လို့ပဲမြင်ပါတယ်ကျွန်တော်တို့ဟိုတကယ်တမ်းအပြစ်တိုင်းပြည်ကိုတကယ်ချစ်ကြလို့ရှိရင်တိုင်းပြည်ချစ်တဲ့အလို့ကိုဝိုင်းလို့ကြအောင်ပါเนาะအခုကအဲ့ဒီလိုမဖြစ်ပဲနဲ့အဲဒီဘိုင်းကကြိုးစားတယ်ဒီဘိုင်းကဟိုလိုနမကောင်ဘူးအဲဂျုံတော့ပြောလိုက်ရင်တော့ဖွဲ့စည်းပုံခြေဥပအခြေခံဥပဒေမှာရှိတဲ့အတိုင်းရှိနေတဲ့ဖွဲ့စည်းပုံခြေခံဥပဒေကပြည်သူလူထုရဲ့နော်အော်ဒီရဲ့ဌာနနဲ့မကိုက်ညီတဲ့အချက်တွေအဲ့တော့အဲ့ဒါကြီးကိုဒါပဲလို့ပြောရင်တော့မသိတော့ဘူးတင်ပါလေ
ဟုတ်ကဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့ညီညာရေးစည်းစပ်တဲ့နေရာမှာတချို့တိုင်းရင်းသားတွေကပြောပါတယ် NCA သဘောတူညီချက်ပြည်လုံးကျအပြစ်ခရစဲသဘောတူညီချက်နဲ့ပတ်သက်ပြီးတော့ပြန်ပြင်ဖို့တိုင်းရင်းသားတွေတင်ပြပေးမယ်ဒေါအောင်ဆန်းစုကြည်ကအဲ့ဒါကိုလုံးဝအရှုံးပေးပဲဒီအတိုင်းပဲလက်မှတ်ထိုးဖို့ပြောနေတယ်ဆိုတာအဲ့ဒီကိစ္စမှာတော့တက်မတော်ရဲ့ဖိအားပါပါသလားသူဒီမို့ဒေါအောင်ဆန်းစုကြည်ကပြင်ပြလို့မရနိုင်ဘူးလားလို့သူတို့သုံးသပ်ကြပါတယ်
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီ NCA ကဲဟာကိုပြင်ဖို့ကိစ္စတဲ့ကိုအလုံးပါဝင်လက်မှတ်ထိုးနေဖို့အင်္ဂါပို့ရေးကြည့်မယ်ကျွန်တော်တို့အမျိုးမျိုးပြောကြပါတယ်ဒါကျွန်တော်တို့ကကိုယ်ဉာဏ်တော်သမဟုတ်ပါဘူး။အဲတော့ဘယ်ဘက်ကပဲပါမှာပြင်ရမယ်။နော်။ပြင်ရမယ်။လိုအပ်ရင်ပြင်မှာ။ဒါမပြင်ဘူးလို့ကျွန်တော်တို့အဲ့ဒီအနယ်လီရောဥက္ကရာရောဒီလိုပြောခဲ့တာတခုမှမရှိပါဘူး
။ဆိုအခုပြန်ပြီးတော့ဒီအတိုင်းပဲမပြင်ပဲလက်မှတ်ထိုးပါလို့ပြောတယ်လို့ဆိုရဆရာတိုင်းသားရောက
။ဟုတ်တယ်။ကျွန်တော်တို့ဒီဥစ္စာပြင်မှုမပြင်ဘူးဆိုတာလက်မှတ်ထိုးလိုက်ပါ။ပြင်မှုကိစ္စကလည်းတီးခြားသွားလို့ရပါတယ်။ဒါတခုတခုအမိတဲ့မရှိပဲနဲ့အတင်းရှိနေကြတဲ့သဘောဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့အခု27ရာစုပင်လုံကိုဒုတိယအကြိမ်ခေါ်ယူမယ်စီစဉ်ထားပါရယ်အဲ့မှာတော့ဘယ်လောက်ရွေးမယ်လို့ထင်ပါလဲဆရာအရင်နဲ့ပို့ပြီးတော့လက်ရှိအချိန်နဲ့ပို့ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့ဒီငင်းရည်အတွက်ဆိုရင်အတိတ်ကရဆဲရေးရော political dialogue ပေါ့နော်ဟိုဟိုနေပေါ့ငင်းရည်ရအဲ့ဒီဆိုရင်ဒါကြီးကအလုံးတစ်ပြိုင်တည်းသွားမှာတစ်ခုပြီးမှတစ်ခုလုံမယ်ဆိုရင်ဘယ်အလုံးမှအလုံးမဖြစ်ပါဘူးအဲ့ဒါအဓိကအလုံးဒီလိုပဲသဘောပေါက်နေတယ်ထင်ပါတယ
်ဆိုတော့ဆရာဒီဒုတိယအကျဉ်းကျင်းပပြီးအချိန်နဲ့ထူလာမယ်ရွေးလာမယ်လို့ထင်ပါလ
ားယုံကြည်ပါတယ်ယုံကြည်ပါတယ
်နောက်တချို့ကအခုနောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပြန်ပြီးတော့စစ်ဖြစ်တဲ့ကိစ္စမှာ NLD အစိုးရဟာငင်းငင်းကြီးဘာညာသိပြောတာမတွေ့ရဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဘက်ကထိုးစစ်ကိုပဲအစိုးရဘက်ကထိုးစစ်စင်တဲ့ကိစ္စဘက်ကယက်တီပြီးတော့ပြောနေတယ်ဒါတက်မတော်ဘက်ကထိုးစစ်ကိုဘက်မှာယက်တီပြီးပြောနေလို့လည်းတချို့ကသုံးသပ်ကြပါတယ်ဆရာဘာပြန်ပြောလို့ပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စတွေကိုအဲ့ဒီလိုလိန်တိုင်းနဲ့မှပြောရုံမဟုတ်ပါဘူးတိတိဆိုင်ဆိုင်နဲ့နှိမ့်နှိုင်းဆောင်ရွက်ဖို့လိုအပ်မယ်เนาะဘောပြစ်ကကျဆင်းရေးဆိုပြီးတော့လှုပ်ထားပြီးတော့တင့်နေခနေတယ်ဆိုတဲ့အကြည့်ပေါ့။ဘယ်သူကစတာလဲ။ဟိုဘက်ကစတယ်ဘယ်ကစတယ်အမျိုးမျိုးပြုံးနေကြတယ်။အဲ့ဒါကစုံစည်းပြီးတော့လုံမှပြည်လည်မဲ့ကိစ္စမျိုး။ပြောနေမယ်တော့ဘာမှဖြစ်လာမှာမဟုတ်
ဘူး။ဟုတ်ကဲ့။နောက်နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်။အာဆီယံတဲ့မှာအနေဒီအစွာတက်လာပြီးကြတာမြန်မာနိုင်ငံဟာအတော့ကိုမျက်နှာပွင့်လန်းလာခဲ့ပါတယ်ကျွန်တော်လက်ထင်ကအာဆီယံကိစ္စနဲ့ပတ်သက်ပြီးတော့ဘန်ကောက်ဘူရိုမှာထိုင်ခဲ့တော့ကျွန်တော်အများကြီးလှုပ်ခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့နည်းနည်းအဲ့ဒီဘက်ကစင်ခေါ်မှုတွေတွေ့လာပါတယ်အထူးသဖြင့်မလေးရှားနိုင်ငံကစပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာပဲလို့သုံးသပ်လို့ရတယ်မလေးရှားရဲ့ပြောကြားချက်ကိုပြည်မကလူတွေတချို့ကတခြားဗန်မလိုက်တဲ့ထိုင်းကပညာရှင်တွေကလည်းပြောကြပါတယ်ဒီမလေးရှားဝန်ကြီးကသူန နိုင်ငံရေးတိခါကြနေရကိုဖတ်ဆက်ဖို့အတွက်ဒီဟာကိုကင်မီကစားနေတယ်လို့ဆရာရဲ့သုံးသပ်ချက်လေးကြားချင်ပါတယ
်။ဟုတ်ကျွန်တော်တို့ကဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီလူမျိုးတွေကိုနော်ဒုက္ခသုခရောက်အောင်ဒီလူတွေကိုဟိုကယ်တင်လို့မရအောင်ကျွန်တော်တို့ဘာတစ်ခုမှမလုပ်ခဲ့ဘူး။အဲ့တော့အဲ့ဒီလူတွေကိုကယ်တင်လို့မရအောင်ခက်ခဲဖြစ်စေတာတချို့သောနိုင်ငံတကာအုပ်စုအတိုင်းဝန်ကလုပ်လို့အဲ့လိုဖြစ်နေတာကျွန်တော်တို့ကဖြည့်ရှင်းနေတယ်သူတို့ကဖြည့်ရှင်းလို့မရအောင်လုပ်တယ်ဒီဥစ္စာတွေကကျွန်တော်လက်တွေ့အဖြစ်ကျွန်တော်ဒီမှာတွေ့နေရတာ
ဆိုတော့အခုအင်ဒိုနီးရှားရဲ့ပါဝင်မှုကဘလောက်မလေးရှားနိုင်ငံရဲ့သဘောထားကိုတုံ့ပြန်နိုင်မယ်အဲ့ဒါကိုဖာထေးနိုင်မယ်မလေးရှားကိုဒီလမ်းစဉ်တိုင်းလိုက်လာအောင်ဆွဲဆောင်နိုင်မယ်လို့ဆရာမျှော်လင့်ပါလားအင်ဒိုနီးရှားရဲ့လိုရပေါ့
ကျွန်တော်တို့အင်ဒိုနီးရှားရဲ့သဘောထားအသေးအရေးရှိပါတယ်အင်ဒိုနီးရှားကလူရည်အဖြစ်နော်အရေးအတွက်များပြားတဲ့အဲ့ဒီဘာသာဝင်တွေအများကြီးရှိပါတယ်အင်ဒိုနီးရှားရဲ့သဘောထားအဓိကမြန်မာနိုင်ငံရဲ့ဒီကတ္တနာနဲ့ပတ်သက်ပြီးတော့အဓိကအကြောင်းများဟန့်နိုင်တဲ့ကိစ္စလို့ထင်ပါတယ
်အဲ့ဒီခိုင်ဒီသာဖွံ့ဖြိုးရေးဆိုတာလည်းပဲနိုင်ငံတကာကပြောကြတာများလာပါပြီဒီဒေသဖွံ့ဖြိုးအောင်လုပ်ပေးမယ်ဆိုတာနိုင်ငံတကာအဖွဲ့အစည်းပေါင်းစုံနိုင်ငံပေါင်းစုံကပြောပါတယ်ဒီပြဿနာဖြစ်နေတာလည်းကြာပါပြီဒါပေမဲ့လောလောဆယ်မှာဘာမှဖွံ့ဖြိုးတိုးတက်မှုနဲ့ရှိမလာသေးဘူးလို့သုံးသပ်ကြပါတယ်အဲ့ဒါကောဆရာ
ဟုတ်ပါတယ်ဖွံ့ဖြိုးတိုးတက်မှုရှိပါအောင်ဘာလို့ဖွံ့ဖြိုးတိုးတက်မှုမရှိလဲဆိုဒီမှာတကယ်နိုင်ငံရေးကြေညာကိုမရှင်းနိုင်တော့နိုင်ငံရေးကြေညာမရှင်းမနဲ့ဟောဟိုကျွန်တော်စီးမီးလိုနေနဲ့ကုနေတာရေရှည်ဖြစ်နေတဲ့အတွက်ဒီလိုဖြည့်ရှင်းလို့မရတာလို့ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ NLD ပါတီတွင်ကိစ္စဖြစ်ပါတယ်အထူးဖြင့်ခေါင်းဆောင်မှုဆက်ခံရေးဖြစ်ပါတယ်အဲ့ဒီကနေပတ်သက်ပြီးတော့ NLD မှာပြင်ဆင်မှုဥတီမရှိသေးဘူးလို့တချို့ပြောကြပါတယ
်ဟုတ်ကဲ့ပါဒါလည်းတော့ဒီရှင်းရခဲ့တဲ့ပြဿနာပါ NLD မှာတောက်လျှောက်ကျွန်တော်တို့အပါအဝင်လှုပ်လာတဲ့လူတွေဟာဘာတန်ရုံးစင်မှတရှိဘူးနိုင်ငံရေးတန်ရုံးစင်ဒီမိုကရေစီတစ်ခုထဲနဲ့လှုပ်ခဲ့ကြဒီလိုလူတွေအများကြီးရှိနေတဲ့အတွက်အခုနစက္ကန့်ကြီးကိစ္စမှာအထူးစိုးရိမ်စရာတော့မရှိသေးဘူးလို့ပဲကျွန်တော်ယူဆပါတယ
်မရှိသေးဘူးဆိုတာဆရာတို့ကဟုတ်တယ်ဘာမျှော်မှန်းချက်မှမရှိပဲဒီဆရာတို့ရဲ့ first generation leadership ကမှာဒီပုံကိုယ်တွေကတော့ဟုတ်တယ်တကယ်ကိုကြိုးဆုံးပြီးဘာမှမမျှော်လင့်ပဲတိုင်းပြည်အတွက်ပဲလုပ်တာအဲ့လိုလူမျိုးဆရာတို့လိုလူမျိုးနောက်ထပ်ဆက်ပြီးတော့အစားထွက်နိုင်မယ့်လူတွေရှိပါပြီလား
အာကျွန်တော်ရှိပါတယ်ကျွန်တော်တက်နိုင်နေတာလိုအပ်တဲ့ဟိုပြင်ရှာနေတယ်လို့တော့မပြောနိုင်ဘူးပေါ့ဗျာသို့တော်ရှိပါတယ်လို့ပဲပြောချင်ပါတယ်
ကြံစည်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမရေးသုံးတက်ချက်ကိုအခုလိုဗုဒ္ဓဦးနဲ့ညပိုင်းမှာနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေ
မြမတမတော်ကအကျန်းဖက်တောင်းချမ်းသူလို့ခေါ်ဆိုတဲ့ဒိုင်းအန်ဒါလူမျိုးစုလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာသတင်းသွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့သတင်းသမားတွေကိုတမတော်ကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာကြိုးကြောင်းစီလျော်တယ်လို့ VOE သောဒရှင်တွေကယူဆပါသလား။သတင်းသမားတွေကိုပုံမှန်စက်ခွန်တက်တက်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောဒရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါက်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေညတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့ဗုဒ္ဓဦးညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနောက်ဆုံးကြက်နေသေးတဲ့အားကစားသတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်။တပတ်အတွင်းထိတ်တန်းရောက်နေတဲ့အားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ
်။ဟောပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီကကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာတော့ဂျာမနီနဲ့မက္ဆီကိုချီလီနဲ့ပေါ်တူဂီတို့စီမီဖိုင်နယ်မှာတွေ့ကြမှာဖြစ်ပါတယ်။
အီဂျစ်တိုင်းစမူဆာလာကိုလီဗာပူးကကလပ်အသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်ပါတယ်တောင်ကိုရီးယားကကမ္ဘာတိုက်ကွန်ဒိုပြိုင်ပွဲမှာတော့မြောက်ကိုရီးယားအသင်းဝင်ပြိုင်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းနောက်ဆုံးရအားကစားသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံမှာကျင်းပနေတဲ့ FIFA ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာတော့အိရှင်ရုရှားအသင်းအုပ်စုကနေပြုတ်သွားပါတယ်အုပ်စု၏နောက်ဆုံးပွဲစဉ်ကိုစနေနေ့ကကစားကြတာမှာမက္ဆီကိုကရုရှားကို2ဂိုး2ဂိုးနဲ့နိုင်သွားတာကြောင့်မက္ဆီကိုစီမီမိုင်နဲ့တက်ပြီးတော့ရုရှားအသင်းပြုတ်သွားပါတယ်ပေါ်တူဂီနဲ့နယူးဇီလန်နဲ့ပွဲမှာလဲစီရိုနယ်ဒိုဘနာဒိုဆယ်ဗာအန်ဒရီဆယ်ဗာနဲ့နာနီဒိုရဲ့တွင်းကိုတွေနဲ့ပေါ်တူဂီက၄ဂိုးကိုဖြစ်နေအနိုင်ရသွားပါတယ်။ဒါကြောင့်အုပ်စုအိမ်မှာပေါ်တူဂီနဲ့မက္ကဆီကိုတို့ဇီဖိုင်နဲ့တက်သွားပြီးတော့ရုရှားအသင်းအုပ်စုကနေထွက်လာရပါတယ်။ရုရှားအသင်းအခုလိုပြိုင်ပွဲကနေထွက်လာရပြီမဲ့ကမ္ဘာဖလားမှာတိုးတက်မှုရှိလာမှာပါလို့ရုရှားနီးပြချာချာဆော့ဖ်ကပြောပါတယ်။
определённую симпатию выиграли за это время что мы
ဘွေးအကူမဆရာပါဒီပင်မွေးမှာပါခဲ့သူတွေအကုန်လုံးလဲဒီကရတဲ့အတွေ့အကြုံတွေကိုယူပြီးတော့တိုးတက်အောင်လုပ်နိုင်မှုမျှော်လင့်ပါတယ်ကျွန်တော်တို့ကစားသမား85ရာခိုင်နှုန်းကအခုလိုပြိုင်ပွဲကြီးအတွေ့အကြုံရှိကြပဲဒီကနေအတွေ့အကြုံကောင်းတွေအများကြီးရမယ်လို့ထင်ပါတယ
်ရုရှားအသင်းပြိုင်ပွဲကနေထွက်လိုက်ရတာကြောင့်နီးပြနှုတ်ထွက်ပြီးဖို့ပြောတာတွေလဲအခုခါမှာကြည်ကြည်လောင်လောင်ထွက်ပေါ်လာနေပါတယ်ခင်ဗျာတနင်္ဂနွေနေ့ကကစားတဲ့အုပ်စုဘီနောက်ဆုံးပွဲစဉ်မှာတော့ဂျာမနီကကင်မရွန်ကို3ဂိုး2ဂိုးနဲ့အနိုင်ရသွားပါတယ်ဂျာမနီအတွက်ဂိုးတွေကိုတော့ဝါနာက2ဂိုးသွင်းပြီးတော့ဒီမီယာဘီက2ဂိုးသွင်းပါတယ်ကင်မရွန်အတွက်ဂိုးကိုတော့အဘူဘကာကသွင်းခဲ့တာပါချီလီနဲ့ဩစတြေးလျပွဲမှာတော့တစ်ဖက်2ဂိုးစီတည်ကျသွားပါတယ်ဩစတြေးလျကဂျိမ်းထရိုက်စီ42မိနစ်မှာဂိုးရင်သွင်းလို့ဩစတြေးလျအသင်းနောက်တစ်ဆင့်တက်ဖို့မျှော်လင့်ချက်ရှိခဲ့ပေမဲ့ချီလီကမာတင်ရိုဒရီဂက်စ်69မိနစ်မှာခြေပါဂိုးပြန်သွင်းသွားလို့တစ်ဖက်တကိုးစီနဲ့တည်ဖြစ်သွားပါတယ်။ဒါကြောင့်ဒီအုပ်စုမှာဂျာမနီက9မှတ်ချီလီက9မှတ်နဲ့ဆီမီဖိုင်နယ်တက်သွားပါတယ်။ပထမဆီမီဖိုင်နယ်ကိုတော့ပေါ်တူဂီနဲ့ချီလီတို့ဒီကနေ့ပေါ်တူဂီနဲ့မှာကစားကြမှာဖြစ်ပြီးတော့ဒုတိယဆီမီဖိုင်နယ်ကိုတော့ဂျာမနီနဲ့မက္ကဆီကိုတို့ကြာသပတေးနေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံကတော့သူတို့ရဲ့အမပေးဘောလုံးပွဲမှာဗီဒီယိုနည်းပညာအကူအညီ VAR စနစ်ကိုအသုံးပြုဖို့အတွက်ကြိုးပမ်းနေပါပြီ။တချို့ဘောလုံးကွင်းတွေမှာဒီနည်းပညာကိုသုံးသွားဖို့ကိစ္စနဲ့ပတ်သက်ပြီးတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ဆွေးနွေးနေတယ်လို့ရုရှားဒုတိယဝန်ကြီးချုပ် Vitali Mutko ကပြောပါတယ
်။ Что касается российской премьер лиги и наших матчей, мы тоже
ကျွန်တော်တို့အနေနဲ့ Russia Premier League ပွဲစဉ်တွေနဲ့ကျွန်တော်တို့ဘောလုံးပွဲတွေမှာဒါကိုစမ်းသပ်နိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကရှောက်ခဲ့သလိုစဉ်းစားနေကြပါတယ်။ကျွန်တော်တို့ကွင်းတွေမှာဒီနည်းပညာအသုံးပြုတဲ့စနစ်ကိုထားခဲ့ဖို့ FIFA ကိုကျွန်တော်တို့တောင်းဆိုထားပါတယ်။ Granada အသင်းကလည်းတောင်းထားပါတယ်။ဒါပေမဲ့တစ်ခုပဲရှိလို့နောက်ပြိုင်ပွဲမှာသုံးဖို့ပြန်ဖြုတ်မှာပါ။
ဝါရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာဒီနည်းပညာကိုစတင်အသုံးပြုခဲ့တာဖြစ်ပြီးတော့ FIFA ဥက္ကဋ္ဌ GN Infantino ကလည်း VAR နည်းပညာသုံးတာနဲ့ပတ်သက်ပြီးတော့ကျေနပ်မှုအပြည့်အဝရှိတယ်လို့ပြောလိုက်ပါတယ်ခင်ဗျာဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ရိုမမှာကစားနေတဲ့အီဂျစ်တိုက်စင်မှုမိုဟာမက်ဆာလာကိုလီဗာပူးကအသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းပေးပြီးတော့ခေါ်လိုက်ပါတယ်လီဗာပူးကဘလောက်နဲ့ဝယ်ခဲ့ရလဲဆိုတာကိုအတိအကျပြောမထားပေမဲ့သတင်းတွေအရတော့အမေရိကန်ဒေါ်လာ43သန်းခွဲပေးခဲ့ရတယ်လို့ပြောနေကြပါတယ်လီဗာပူးကိုရောက်လာတဲ့ပတ်သက်ပြီးဆာလာပြောတာကတော့
I'm very excited and
ကျွန်တော်အနေနဲ့လီဗာပူးကိုရောက်လာတဲ့အတွက်စိတ်လှုပ်ရှားမိပြီးအသင်းအတွက်တရားရဂိုင်းတို့အပြစ်ပေးသွားမှာပါကျွန်တော်ဒီမှာရှိနေသည်မအသင်းအတွက်စွမ်းကုန်ကြိုးစားသွားမှာပါလီဗာပူးနဲ့အတူစုရရကြင်ပါတယ်
ဆလာဟာ2014ကလည်းချဲလ်စီမှာကစားခဲ့ပြီးခြေစွမ်းမပြနိုင်ခဲ့တာကြောင့်နောက်ပိုင်းမှာအီတလီကိုပြောင်းရွှေ့သွားခဲ့ပါတယ်။မနစ်ကတော့သူဟာရိုမမှာခြေစွမ်းပြပြီး15ဂိုးသွင်းခဲ့တာကြောင့်လီဗာပူးကအသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းနဲ့ဝယ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ Southampton အသင်းဟာ Valencia နောက်တန်းလူဟောင်း Mauricio Pellegrino ကိုနီးပြအဖြစ်နဲ့ခန့်လိုက်ပါတယ်။ Pellegrino ကို3နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ Southampton ကချိန်ညားပါတယ်။အသက်45နှစ်ရှိဖြစ်တဲ့ Pellegrino ဟာ Valencia Estudiante Independiente နဲ့ Alavés အသင်းတွေကိုနီးပြလုပ်ခဲ့ပြီးတော့ Liverpool ရဲ့လက်ထောက်နီးပြလည်းလုပ်ခဲ့ဘူးပါတယ်။သူဟာ Alavés အသင်းကိုမနစ်ကစပိန်မယင်ဖလား Final ရောက်အောင်နဲ့ La Liga မှာအဆင့်6ရောက်အောင်လုပ်ပေးခဲ့ပြီးတဲ့နောက်ပြီးခဲ့လက Alavés နီးပြအဖြစ်ကနေနှုတ်ထွက်ခဲ့တာပါ။ Southampton ကပြီးခဲ့တဲ့ Premier League ဘောလုံးရာသီမှာအဆင့်10ပဲချိန်နိုင်ခဲ့တာကြောင့်နီးပြ Claude Puel ကိုနီးပြအဖြစ်ကနေဖယ်ရှားခဲ့ပြီးတော့ Pellegrino ကိုခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ကွာတော့ဘောလုံးသမားမက်ဆီကိုအခွန်ရှောင်မှုနဲ့ထောင်ဒဏ်ချမှတ်ထားတာကိုစပိန်အာဏာပိုင်တွေဘက်ကအဲ့ဒီပြစ်ဒဏ်အစားဒဏ်ငွေကိုပဲလက်ခံသွားဖို့ရှိနေပါတယ်။ဘာစလိုနာတရားရုံးကမက်ဆီကိုအခွန်တင်းရှောင်မှုနဲ့ထောင်ဒဏ်21လချမှတ်ခဲ့တာဖြစ်ပြီးမက်ဆီအနေနဲ့အဲ့ဒီပြစ်ဒဏ်အစားယူရိုငွေ2သိန်းခွဲကိုပဲဒဏ်ငွေအဖြစ်ပေးဆောင်သွားတာကိုလက်ခံသွားဖို့ရှိတယ်ဆိုပြီးလာဗန်ဂါဒီယားကဇွန်လ23ရက်နေ့ကဖော်ပြခဲ့ပါတယ်။2009ကနေ2009ခုနှစ်အတွင်းအခွန်ရှောင်မှု3ခုနဲ့ဘာစလိုနာတရားရုံးကပြီးခဲ့တဲ့ဇူလိုင်မှာမက်ဆီနဲ့သူ့ရဲ့ဖခင်ကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတော့ထောင်ဒဏ်21လချမှတ်ခဲ့သလိုယူရို2သန်းလဲဒဏ်ငွေချမှတ်ခဲ့ပါတယ်။မက်ဆီကဒီမှုနဲ့ပတ်သက်ပြီးတော့စပိန်တရားရုံးချုပ်ကိုအယူခံဝင်ခဲ့ပေမဲ့စပိန်တရားရုံးချုပ်ကမီလာမှာပယ်ချခဲ့ပြီးတော့ အောင်ရုံးရဲ့အမိန့်တိုင်းဆက်လက်ထားရှိဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စပိန်အာဏာပိုင်တွေဘက်ကတော့အစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးဘူးလို့ရိုက်တာသတင်းကဖော်ပြပါတယ်ခင်ဗျာ။မြောက်ကိုရီးယားတိုက်ကွန်ဒိုအသင်းဟာတောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့စနေနေ့ကကျင်းပတဲ့ကမ္ဘာတိုက်ကွန်ဒိုပြိုင်ပွဲမှာဝင်ပြိုင်ခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့10နှစ်အတွင်းမှာနိုင်ငံတကာပြိုင်ပွဲကိုပထမဆုံးအကြိမ်ဝင်ပြိုင်တာလည်းဖြစ်ပါတယ်။ဒီပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြောက်ကိုရီးယားအသင်းပြိုင်ပွဲမှာပါဝင်လာတာကိုအသိအမှတ်ပြုပြီးလာမယ့်နှစ်ပျုံချန်းမှာကျင်းပမယ့်2018ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာလည်းမြောက်ကိုရီးယားအကစားသမားတွေကိုတွေ့ရဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ
်2009ခုနှစ်ဆစ်ဒနီအိုလံပစ်ပြိုင်ပွဲတုန်းကလိုမျိုးမြောက်ကိုရီးယားနဲ့တောင်ကိုရီးယားအသင်းတွေကွင်းထဲအတူဝင်လာတဲ့အချိန်မှာတကဘာလုံးကချီးကျူးဂုဏ်ပြုအားပေးခဲ့ကြတဲ့အခြေအနေမျိုးကျွန်တော်ပြန်ပြီးတော့ကြုံတွေ့ခြင်းပါတယ်
မြောက်ကိုရီးယားအနေနဲ့လာမယ့်ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာပါဝင်ဖို့အလားအလာပုံများလာပေမဲ့လည်းဝင်ပြိုင်မပြိုင်ဆိုတာကတော့သေချာမသိရသေးဘူးလို့မြောက်ကိုရီးယားရဲ့နိုင်ငံတကာအိုလံပစ်ကော်မတီအဖွဲ့ဝင်ချန်အွန်ကပြောပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံစီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အာကစားကန္တာကိုနားဆင်ကြကြရတာပါရှင်။ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုတ္တအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင် VOA American တန်ခါဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ည10နာရီအထိအစီအစဉ်အစစဉ်အုံးကိုအတန်နှွင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50လို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်မနေ့ကကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့ 49 တို့ကနေနှာစင်နိုင်ပါရဲ့ရှင်အခုဗုဒ္ဓနေ့ညပိုင်းသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်ဒေါ်လူနဲ့သုံးမီတိုက်ခိုက်မှုထပ်မလုပ်ဖို့အမေရိကန်ကသတိပေးတာကိုစီးရီးယားကအလေးထားပုံရတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဂျင်မက်ဒစ်ကဒီကနေ့ပြောပါတယ်တတိပေးတော်ကိုသူတို့လေးထားပုံရတယ်ဆိုပြီးစီးရီးယားသမ္မတဘာရှားအာဆတ်အစိုးရကိုယူညွန်းပြီးတော့အစိုးရစီးရီးယားအစိုးရအနေနဲ့ဒါလူလူနဲ့သုံးတိုက်ခိုက်တာတွေနောက်ထပ်မလုပ်သေးဘူးလို့ဝန်ကြီးမက်ဒစ်ကပြောတာပါစီးရီးယားရှေ့ပိုင်းက IS အစိုးရတွေထိန်းချုပ်ထားတဲ့ကျွော်တခုကိုဒီကနေ့လေကြောင်းကနေတိုက်ခိုက်တာကြောင့်လူ15ယောက်ထဲမှနေသေဆုံးသွားတယ်လို့အဲ့ဒီဒေသအစောင့်ကြည့်လိုက်လာရုပ်ဖွဲ့တွေကပြောပါတယ်တချို့ကတော့သေဆုံးသူ35ယောက်ထိရှိမယ်လို့ခန့်မှန်းပါတယ် Euphrates မြို့ဝန်တစ်လျှောက်ကဒူဘလန်ကျွော်ကိုအမျိုးမည်မသိတဲ့ဂျဲလီရင်တွေကနေအဆင့်ဆင့်ပေါက်ကွဲစေတဲ့ဘုံတွေကျဲချထားလို့စောင့်ကြည့်လိုက်လာရုပ်ဖွဲ့တွေကပြောပါတယ်အဲ့ဒီဒေသမှာ American, Syria နဲ့ Russia ဂျဲလီရင်တွေပြန်တန်းလှုပ်ရှားနေတယ်လို့သိထားကြတာပါစီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီကျောင်းနောက်ခံပေးထားတဲ့တပ်ဖွဲ့တွေကိုအမြောက်နဲ့ပြစ်ခတ်တိုက်ခိုက်တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့စီးရီးယားခအပြစ်မှတ်တွေကိုတူရကီတပ်ဖွဲ့တွေကညာရင်းချင်းတိုက်ခိုက်ဖျက်ဆီးပစ်ခဲ့တယ်လို့တူရကီစစ်ဘက်ကဒီကနေ့ပြောပါတယ်။အဖရင်ဒေတာဘက်မှာအဲ့ဒီလိုတိုက်ခိုက်ခဲ့တာလို့တူရကီစစ်တပ်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ကမ္ဘာတဝန်းမှာစိုက်ဘာအင်တာနက်တိုက်ခိုက်မှုတွေဒီရက်ပိုင်းကြုံနေရတာမှာအိန္ဒိယနိုင်ငံကအကြီးဆုံးကုန်တင်စိတ်ကန်းတစ်ခုမှလည်းဒီကနေ့တိုက်ခိုက်ခံရပါတယ်။အစိုးရရုံးချုပ်တွေနဲ့စီးပွားရေးလုပ်ငန်းတွေမှာလည်းကွန်ပျူတာစနစ်ကိုသုံးပြီးငွေညှစ်တောင်းယူတဲ့ ransomware software ကိုသုံးပြီးတော့တိုက်ခိုက်တာတွေခံရပါတယ်။အသေးခံပုံခွက်သူတွေကိုအာဇာနည်တွေဖြစ်သတ်မှတ်နေတယ်ဆိုတဲ့အယူအဆကိုပုံရဲမင်းကြီး Francis ကပယ်ချလိုက်ပါတယ်။တကယ်အာဇာနည်တွေဟာတခြားသူတွေကိုအန္တရာယ်မပေးဘဲစိတ်သဘောထားနူးညံ့ပျော်ပြောင်းနေရိုးဖြောင်နေသူတို့ယုံကြည်ကိုးကွယ်ရာကိုဖျားသခင်ရဲ့စစ်မှန်တဲ့သားသမီးတွေတစ်ဖွဲ့စီကတ်ကြတယ်လို့ပုံရဲမင်းကမိန့်ပါတယ်ခင်ဗျာ
။ဘုရုနဲ့ညာပိုင်းထိတ်တန့်ရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်။မြန်မာကြားသားပရိသတ်ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America